Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လ19ရက်တောက်ချာနေ့အစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါတယ်ကျွန်မဆွေမြတ်မော်ပါရှင် COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်အမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကမိဘနဲ့အတူရောက်လာအခြေချနေကြတဲ့တရားဝင်အထောက်အထားမရှိသူတိမ့်တဲ့ချီကိုနိုင်ငံတွေကနှင်မထုတ်နိုင်အောင်ကာကွယ်ထားတဲ့အစီအစဉ်ကို Trump အစိုးရဖျက်ခဲ့တာတရားမဝင်ဘူးလို့နိုင်ငံတော်တရားရုံးချုပ်ကဂျာတာရီနေတော့ကဆုံးဖြတ်ခဲ့ပါတယ်။ဒါကလို့ခေါ်တဲ့အစီအစဉ်ကိုဖျက်သိမ်းဖို့အစိုးရဘက်ကခိုင်လုံတဲ့အထောက်အထားမပြနိုင်ခဲ့ဘူးဆိုပြီးတရားသူကြီး၉ယောက်ရှိတဲ့နိုင်ငံတော်တရားရုံးချုပ်မှာထောက်ခံမဲ၅မဲ၊ကန့်ကွက်မဲ၄မဲနဲ့ဆုံးဖြတ်ခဲ့တာပါ။ Conservative တရားသူကြီး John Roberts ကLiberal အတွေးအမြင်ရှိတဲ့တရားသူကြီး၄ဦးလို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အရွယ်မရောက်ခင်တည်းကအမေရိကန်မှာအထောက်အထားမရှိဘဲနေထိုင်နေကြသူ9သိန်းလောက်နိုင်ငံထဲမှာဆက်လက်နေထိုင်စတဲ့အလုပ်လုပ်နိုင်ကြမှာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကလည်းကြိုဆိုခဲ့ပါတယ်
။ The Supreme Court decision upholding President Obama'sWonderful action to support.
American ပြည်ထောင်စုရဲ့စံတံပိုးထားမှုတွေနဲ့အတူသမ္မတအိုဘားမားလက်ထက်ကလုပ်ခဲ့တဲ့အစီအစဉ်ကိုဆက်ထားဖို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာသိပ်ဝန်းတာစရာဖြစ်တယ်လို့အောက်ဘတ်တော်ဥက္ကဋ္ဌ Nancy Pelosi ပြောကြားခဲ့တာပါ။ American မှာငယ်စဉ်တည်းကတရားမဝင်ရောက်နေကြသူတွေကို Dreamers Day လို့တင်စားပြီးသူတို့ကိုအကာအကွယ်ပေးမဲ့ DACA အစီအစဉ်ကိုသမ္မတ Barack Obama က2012ခုနှစ်မှာစတင်ခဲ့တာပါ။ Dreamers အများစုကမက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဖြစ်ကြပါတယ်။သမ္မတ Donald Trump လက်ထက်မှာတော့နိုင်ငံတွေတရားမဝင်ဝင်လာသူတွေကိုနှိမ်နှင်းတားဆီးရေးဆောင်ရွက်ပြီး DACA အစီအစဉ်ကိုဖျက်ခဲ့တာကြောင့်ဥပဒေကြောင်းကနေစိန်ခေါ်မှုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ယူဖို့အရေးအချင်းမရှိဘူးလို့သမ္မတရဲ့အမျိုးသားလောင်ကျွန်ရေးအကြံပေးပုဂ္ဂိုလ်ဟောင်း John Bolton ကပြောကြားလိုက်ပါတယ်။အင်ဗျူရောမှာသူတာဝန်ထမ်းဆောင်ခဲ့တဲ့အကြောင်းကိုတွင်းမှတ်တမ်းအဖြစ်ထုတ်ဝေမဲ့ The Room Where It Happened စာအုပ်နဲ့ပတ်သက်လို့ ABC သတင်းဌာနနဲ့တီးတံမေးမြန်းခန်းမှာ John Bolton ကအခုလိုပြောခဲ့တာပါ။သမ္မတထရမ့်အနေနဲ့သမ္မတတာဝန်ထမ်းဆောင်ဖို့အရေးအချင်းရှိတယ်လို့သူမထင်ကြောင်းနဲ့ဒေါ်နယ်ထရမ့်ရွေးကောက်ပွဲပြန်နိုင်နိုင်တဲ့ကိစ္စတွေကလွဲလို့တခြားအခြေခံမှုတစ်ခုမှမရှိဘူးလို့ Bolton ကပြောပါတယ်။ Trump ဟာရွေးကောက်ပွဲအနိုင်ရရေးအပေါ်အင်မတန်အာရုံစိုက်နေတဲ့အတွက်ရွေးရှိကိစ္စတွေကိုကောင်းတယ်မထင်နိုင်ဘူးလို့ဆိုပါတယ်။ဇွန်23ရက်နေ့မှာထောက်ဝေမဲ့ John Bolton ရဲ့စာအုပ်ထဲမှာထိတ်တန့်ပြုတ်ဝက်ကိစ္စတွေပါနေတာကြောင့်မထောက်ဝေနိုင်အောင်ယာယီတားမြစ်မိန့်ထုတ်ပေးဖို့အတွက်အစိုးရကပြည်ထောင်စုတရားရုံးတစ်ခုကိုရှောင်ထားခဲ့ပါတယ်။ဒါပေမဲ့သတင်းမီဒီယာတချို့ကတော့ဒီစာအုပ်ကိုကြိုတင်ရရှိထားကြပါတယ်။အမေရိကန်ပြည်ထောင်စုတဝန်လူမျိုးအသားအရခွဲခြားမှုကြောင့်ဖြစ်နေတဲ့တင်းမာမှုတွေအပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ကင်တွယ်ပုံကိုသဘောမကျတာကြောင့်နိုင်ငံကြ ాయి ဌာနအရာရှိတယောက်နှုတ်ထွက်သွားတယ်လို့ Washington Post သတင်းစာမှာဖော်ပြခဲ့ပါတယ်။ဥပဒေပြုရေးရာများဆိုင်ရာလက်ထောက်နိုင်ငံကြ ాయి ဝန်ကြီး Mary Elizabeth Taylor ကနိုင်ငံကြ ాయి ဝန်ကြီး Mike Pompeo ကိုပေးတဲ့နှုတ်ထွက်စာရဲ့မှာရေးသားထားတာကိုသတင်းစာကကိုးကားဖော်ပြတာကတော့လူမျိုးအသားအရောင်ကြောင့်ဖြစ်နေတဲ့အမျက်တမှုတွေလူမဲအမေရိကန်တွေနဲ့ပတ်သက်တဲ့သမ္မတရဲ့ပြောဆိုမှုတွေလောက်ရတွေဟာသူယုံကြည်လက်ခံထားတာတွေနဲ့မကိုက်ညီတဲ့အတွက်နှုတ်ထွက်ကြောင်းဖော်ပြထားပါတယ်။သူနှုတ်ထွက်တာနဲ့ပတ်သက်လို့နိုင်ငံကြ ాయి ဝန်ကြီးဌာနဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူး။နာစီရီအသုံးပြုခဲ့တဲ့သင်္ကေတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးကြော်ညာဒါဇင်နဲ့ချီကို Facebook လူမှုကွန်ရက်ကဖယ်ရှားခဲ့ပါတယ်။နိုင်ငံရေးအတိုက်အခံအဖြစ်နာစီရီသတ်မှတ်ရမှာတုံးတဲ့အနီရောင်ထရီဂန်ဆောက်ထိုးသင်္ကေတကို Trump မဲဆွဲစည်းရုံးရေးဆိုင်ရာ post တွေနဲ့ကြော်ညာတွေမှာတုံးထားတာကြောင့် Facebook ရဲ့အမုန်းတရားပြန်ပွားမှုဒါစီရီမူဝါဒနဲ့မကိုက်ညီတဲ့အတွက်ဖယ်ရှားခဲ့တယ်လို့ Facebook ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲလူမဲကလေးတယောက်နဲ့လူပြူကလေးတယောက်တို့တယောက်နဲ့တယောက်မျက်နှာချင်းဆိုင်ပွေဖက်နှုတ်ဆက်ပြီးပြေးသွားကြတဲ့မူလဗီဒီယိုကိုသမ္မတထရမ့်ရဲ့ Twitter ပေါ်မှာတီးဖြတ်တင်ခဲ့တာကြောင့် Twitter ကလူတို့ပြုပြအသုံးချထားတဲ့မီဒီယာလိုကောင်းစင်တက်ဖော်ပြခဲ့ပါတယ်။တယောက်နဲ့တယောက်နှုတ်ဆက်ခဲ့ကြပြီးတော့လူမဲကလေးကရှေ့ကလူပြူကလေးကနောက်ကထွက်ပြေးသွားကြတဲ့အပိုင်းကိုသာသမ္မတရဲ့ Twitter ပေါ်မှာတင်ထားပြီးလူမျိုးရေးခွဲကြတဲ့ကလေးကြောင့်ကြောက်လန့်ထွက်ပြေးနေတဲ့ကလေးငယ်ဆိုပြီးစာရန်ထိုးဖော်ပြခဲ့တာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ လိုက်တိုမီတာ19 kHz 3953ညလိုက်တိုမီတာ25 kHz 7183ညလိုက်တိုမီတာ32 kHz 9339နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီဝေကနေတောက်ချန်နေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ချို့မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့ရှေးတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကမြန်မာစိုးရကိုတိုက်တွန်းလိုက်ပါတယ်။အခုလိုအင်တာနက်တွေဖြတ်ထားတာကကိုဗစ် -19 ကပ်ရောဂါကိုရင်ဆိုင်နေရတဲ့အရသာပြည်သူတွေရဲ့အသက်ပေါင်းများစွာအတွက်လည်းအန္တရာယ်ရှိစေတယ်လို့သတိပေးထားပါတယ်။ရခိုင်ပြည်နယ်နဲ့နိုင်ငံတော်လုံးတွေအခြေအနေတွေကြောင့်ဆိုပြီးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုမြို့နယ်မှာ2019ခုနှစ်ဇွန်လ20ရက်နေ့ကစပြီးအင်တာနက်လိုင်းတွေကိုဖြတ်တောက်ဖို့မြန်မာအစိုးရရဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။အင်တာနက်တွေဖြတ်တောက်ခံထားရတဲ့အတွက်လူတွေရဲ့အသက်တွေကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ခိုင်မာတဲ့သတင်းအချက်အလက်တွေပေါ်အချိန်နဲ့တပြေးညီအားကိုးနေရတဲ့သူတွေကိုထိခိုက်မှုတွေရှိနေတယ်လို့ရှေးတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကအကြီးအကဲရှိ James Rockhaver ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တဲကအဲ့မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်နဲ့ငကိုင်အဖွဲ့အေတို့ကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောရဲသားပြည်သူတွေအိုးအိမ်ဆုံးခွာပြီးစစ်ဘေးရှောင်နေရသလိုဒေသုံးသူတွေရာနဲ့ချီရှိနေပါတယ်။မြန်မာစစ်ရတပ်နဲ့အေးရခိုင်နဲ့ငကိုင်တပ်ဖွဲ့တွေအနေနဲ့ကမ္ဘာလုံးဆိုင်ရာအပြစ်ခတ်ရက်ဆဲဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုထားတာကိုလေးစားလိုက်နာပြီးရဲသားပြည်သူတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂလူ့အခွင့်အရေးကတိုက်တွန်းထားပါတယ်။ဒါပြင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အာဏာပိုင်တွေဘက်ကကန့်သတ်တားဆီးထားတာတွေကိုပြန်ရုပ်သိမ်းပေးဖို့လည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ် 23 ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါပိုးကူးစက်ခံသူစုစုပေါင်း 286 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အကူအညီဝန်ကြီးဌာနကဒီကနေ့မနက် 7:00 မှာသတင်းထုတ်ပြန်လိုက်ပါတယ်။ဇွန်လ18ရက်နေ့ကတခွဲနမူနာစုစုပေါင်း963ခုကိုဒုတိယအထုပ်ဖြစ်တဲ့စစ်ဆေးခဲ့တာမှာအမျိုးသား18ယောက်နဲ့အမျိုးသမီး9ယောက်စုစုပေါင်း23ယောက်မှာ COVID-19 ရောဂါပိုးတွေ့ရှိခဲ့တာဖြစ်ပြီးတော့ဒါဟာတရက်ထဲမှာရောဂါပိုးကူးစက်ခံရသူအများဆုံးတွေ့ရှိတာလည်းဖြစ်ပါတယ်။အခုရောဂါပိုးတွေ့ရှိသူ23ယောက်စလုံးဟာပြည်ပနိုင်ငံတွေကနေပြန်လာတဲ့သူတွေဖြစ်ကြပြီးတော့ထိုင်းနိုင်ငံက19ယောက်နဲ့မလေးရှားနိုင်ငံက4ယောက်ဖြစ်ပါတယ်။ဒီထဲမှာတန်းစာရီတိုင်းနဲ့ရခိုင်ပြည်နယ်က9ယောက်စီ၊ဝန်ပြည်နယ်က4ယောက်နဲ့ရန်ကုန်တိုင်း၊မန္တလေးတိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းနဲ့ကရင်ပြည်နယ်တွေက1ယောက်စီဖြစ်ပါတယ်။ရောဂါကူးစက်ခံရသူတွေဟာအသက်18နှစ်ကနေ46နှစ်အထိဖြစ်ကြပြီးတော့သူတို့အားလုံးဟာဖန်အံမြို့နယ်မှာအသွာလာကန့်သတ်ထားရှိခံရသူတွေဖြစ်ပါတယ်။ဒီလူတွေကိုသက်ဆိုင်ရာသတ်မှတ်ထားတဲ့ဆေးရုံတွေမှာကုသမှုတွေဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့လည်းကျန်းမာရေးနဲ့အာဏာဝန်ကြီးဌာနကပြောပါတယ်။ဒီနေ့အထိတော့မြန်မာနိုင်ငံမှာရောဂါပိုးတွေ့ရှိလို့ဆေးရုံတက်ကုသမှုခံယူပြီးယောဂပျောက်ခင်းလာသူ189ယောက်ရှိပြီးတော့သေဆုံးသူ6ယောက်ရှိတယ်လို့ဂျမားရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာဒီနေ့တရက်ထဲမှာ13586ယောက်ရှိတာကြောင့်အများဆုံးစံချိန်တင်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ38000ယောက်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူလည်းနောက်ထပ်336ယောက်ရှိတာကြောင့်သူတို့အောင်တည်ဆုံးသူအရေးတွက်ဟာ12500ကျော်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ49ယောက်ရှိပြီးတော့ဒီထဲက26ယောက်ကဆိုးမျိုးနဲ့အနာကအိမ်ချုံမျိုးတွေကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာရောဂါကူးစက်ခံသူ12306ယောက်နဲ့တည်ဆုံးသူ280ထပ်မံရှိပါတယ်။တောင်ကိုရီးယားမှာပြီးခဲ့တဲ့မေလနောက်ပိုင်းကစပြီးတော့နေ့စဉ်ယောဂပိုးတွေ့ရှိသူဟာ30ကနေ50ကျားမှရှိတယ်ဆိုပြီးတော့ပြောပါတယ်။စင်ကိုမှာတော့အိမ်ထဲကနေအပြင်မထွက်ရမိတ်ထုတ်ထားတဲ့ကန့်သတ်ချက်တွေအတော်များများကိုပြန်ရုပ်သိမ်းလိုက်တာကြောင့်လူတွေအနေနဲ့စားသောက်ဆိုင်တွေမှာစားလာပြီးအားသာခံမာတွေမှာလေ့ကျင့်ခန်းလုပ်တာတွေလုပ်နိုင်ပြီဖြစ်သလို9ယောက်ထပ်မကျော်ပဲစုဝေးတွေ့ဆုံလို့လည်းရပြီဖြစ်ပါတယ်ခင်ဗျာ။အခုဒီနေ့မှာစောပိုင်းကအိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်မှာတပ်ဖွဲ့တွေကြားခိုက်ရန်ဖြစ်ပွားမှုတွေတွင်ဖမ်းသွားတဲ့အိန္ဒိယစစ်သား10ယောက်ကိုတရုတ်နိုင်ငံကအိန္ဒိယဘက်ကိုပြန်လွှဲပေးခဲ့တယ်လို့အိန္ဒိယအစိုးရသတင်းရင်းမြစ်တစ်ခုကဒီနေ့ပြောပါတယ်။နျူကလ িয়ার အင်အားကြီးနိုင်ငံကြားနဲ့နိမိတ်အငြင်းပွားမှုနဲ့ပတ်သက်ပြီးဖြစ်နေတဲ့တင်းမာမှုတွေကိုရှင်းချဖို့တစ်ဖက်စလုံးကကြိုးပမ်းနေချိန်မှာပဲတရုတ်ဘက်ကအခုလိုအိန္ဒိယစစ်သားတွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယစစ်တပ်ကတော့ဒါနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုတာတော့မရှိသေးပါဘူး။အိန္ဒိယဆိုရရဲ့သတင်းရင်းမြစ်အရတော့အိန္ဒိယစစ်သားတွေကိုတရုတ်ဘက်ကမနေ့ကစရီနေ့နောက်ပိုင်းကလွှတ်ပေးလိုက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကခေါဝန်တောင်ကြားမှာနှစ်ဖက်ခိုက်ရန်ဖြစ်ပွားမှုအတွင်းရာရှိတူပါဝဲအိန္ဒိယစစ်သား20တင်ဆုံးသွားခဲ့ပြီးဒါဟာနှစ်ပေါင်း90ကျော်အတွင်းတင်ဆုံးမှုအများဆုံးပဋိပက္ခဖြစ်ပါတယ်။တရုတ်တပ်တွေဘက်မှလည်းထိခိုက်တင်ဆုံးမှုတွေရှိတယ်လို့အိန္ဒိယကပြောပေမဲ့တရုတ်ဆိုရဘက်ကတော့သုံးပြထုတ်ပြန်ပြောဆိုတာတော့မရှိပါဘူး။ အိန္ဒိယစစ်သားတချို့ရဲ့နာရီအခမ်းအနားတွေကိုလုပ်ပြီးတရားကြမှာအိန္ဒိယလူထုကတရုတ်ကိုလက်တုံ့ပြန်ဖို့တရုတ်ကုန်ပစ္စည်းတွေကိုသိမ်းမောက်ဖို့တောင်းဆိုမှုတွေလည်းပိုများလာနေပါတယ်အမေရိကန်ကတော့အခုလိုနှစ်ဖက်ပဋိပက္ခတွေအတွင်းအိန္ဒိယစစ်သားတွေတည်ဆုံတဲ့အပေါ်မှာဝမ်းနဲ့စိတ်မကောင်းဖြစ်မိတယ်လို့လည်းပြောကြလိုက်ပါတယ်ခင်ဗျာဒီအမေရိကန်တန်ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာသစ် 23 ကိုအစကတည်းကယောဂတန်တရားရှိခဲ့လို့ကွာရန်တင်းဝင်ပြီး9ရက်အကြာမှာသူတို့ရဲ့ဓာတ်ခွဲနမူနာကိုရယူခဲ့တာလို့သိရပါတယ်ဒီအကြောင်းကိုကျွန်မစစ်စစ်ပြောပြသွားပါမယ်ရှင်ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနေ့၈နာရီထုတ်ပြန်ချက်အရထိုင်းနဲ့မလေးရှားပြန် 23 မှာကိုဗစ်ရောဂါဓာတ်ခွဲတွေ့ရှိကြောင်းအတည်ပြုခဲ့တာပါအဲ့ဒီ23ဟာမြောက်ရီနယ်ဇက်ကိကနေတဆင့်ပြန်ဝင်လာတဲ့35ဦးပါအဖွဲ့တွေကဖြစ်ပြီးတော့သူတို့ကိုဖန်အံမျိုးကမူရစီဖြတ်စခန်းမှာရှင်းရည်ကစပြီးသွားလာကန့်သတ်လိုက်တာပါပုံမှန်ဆိုရင်ကွာရန်တင်းစင်တာကိုရောက်တာနဲ့ဓာတ်ခွဲနမူနာရယူစစ်ဆေးခဲ့ပေမဲ့အခုတခါမှာတော့ကျမိုင်းဌာနတာဝန်ရှိသူတွေရဲ့အကြံပြုချက်ကြောင့်ရနောက်ဆုတ်ခဲ့ရတယ်လို့ရရခိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ်
။ဘာလို့ချက်ချင်းဆက်လိုက်လို့ရှိရင်တကယ်လို့များသူတို့ထိပြခဲ့တာရှိရင်ယောဂပြိုးတဲ့အချိန်ချင်းကျွန်တော်ရှင်းမပေါ်ဘူးခင်ဗျာ။ဒီတော့တော့ရှိနိုင်နေဆိုတော့တံပြားရှိတဲ့ဆိုတော့တမင်ကျွန်တော်တို့ကြည့်ရနေစစ်မှန်စာကို7ရက်နေကြမှာဆွဲယူကြတာဖြစ်ပါတယ်
။သူတို့တွေကငရေအဖြစ်ထွက်ထားတဲ့ဂျန်နဲ့ဆနအူကိုတော့အတွာလာကန်တက်ထားတဲ့ရဲမပြေခင်တစ်ခါပြန်ဆက်သွားမယ်လို့ဆိုပါတယ်။ဒီကနေ့မနက်ထုတ်ပြန်ခဲ့ပြီးဖြစ်တဲ့လူနာသစ် 23 ကိုသက်ဆိုင်ရာစီယုံတွေစီလွှဲပြောင်းပေးပြီးဖြစ်တဲ့အကြောင်းကိုလည်းဖန်ခိုင်အုပ်ချုပ်ရေးမှူးဦးစန်းအောင်ကအခုလိုပြောပါတယ်
။ဟုတ်ကဲ့အဲ့လိုလွှဲပေးထားပါအဲ့လိုလွှဲဖို့ကျွန်တော်တို့လမ်းညွှန်တဲ့အတွက်ဒီနေ့ပဲခင်ရတဲ့ဘက်မှူးဦးစီးပြီးတော့ညုံညွှန်းဖွင့်လိုက်ပို့ပါ
ကရင်ပြည်နယ်ဖန်ဆေးရုံကို2ဦးမွန်ပြည်နယ်က4ဦးကိုမော်လမြိုင်ဆေးရုံရှိပြောင်းထားပြီးနောက်ထပ်18ဦးကိုတော့ရန်ကုန်မြို့ကဝေဘာကြီးဆေးရုံကိုလွှဲခဲ့တယ်လို့သိရပါတယ်။ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်ကိုဗစ်တက်ခွဲအတည်ပြုလူနာ286ဦးရှိထားပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူကတော့189ဦးထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
COVID-19 ကူးစက်ရောဂါဖြစ်ပွားမှုမြင့်မားနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်ထိုင်း၊တရုတ်၊အိန္ဒိယ၊လာအိုနိုင်ငံကတရားမဝင်ခိုးဝင်လာသူတွေနဲ့လူပွဲစားတွေကိုလူဝင်မှုကြီးကြရေးဥပဒေနဲ့အရေးယူသွားမယ်လို့နိုင်ငံတော်သမ္မတယုံကနေပြောဆိုခဲ့တဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။မြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိချင်းနိုင်ငံကနေတရားမဝင်ဝင်ရောက်သူတွေနဲ့လက်ခံထားတဲ့သူတွေကိုအရေးယူသွားမယ်လို့နိုင်ငံတော်သမ္မတယုံပြောခွင့်ရဥစော်သေးကဒီကနေ့ကျင်းပတဲ့သမ္မတယုံသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
တနင်္ဂနွေလုံးမှာရှိတဲ့နေသာဂိတ်တွေကနေပြီးတော့တရားဝင်ဂိတ်မဟုတ်ပဲနဲ့တရားမဝင်ခိုးဝင်လာရင်ကျွန်တော်ရေးယူမယ်။ဥစ္စာရောဂါနဲ့ကျွန်တော်ရေးမယူဘူး။လောက်ကအနေနဲ့ရေးယူမယ်။အဲမှာလက်ခံထားတဲ့လူကိုလည်းတည့်ရနေပေါ့နော်။ဒီလူတွေခိုးဝင်လာမှန်းသိသိနဲ့လက်ခံထားတဲ့လူလည်းကျွန်တော်တို့ရေးယူမယ်။အဲဒါလည်းကျွန်တော်ကြေညာထားပြီးဖြစ်တယ်။အဲဒါကဒီရခိုင်ပြည်နယ်ဟောထိုင်းနယ်ဆိုတရုတ်နယ်ဆိုအိန္ဒိယနယ်ဆိုလာအိုနယ်ဆိုအကုန်ပါပါပဲ။
အထူးဖြစ်မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမောင်သောမြို့နယ်ကတည်းကတရားမဝင်ဝင်ရောက်လာမှုတွေကကိုဗစ် -19 ရောဂါကူးစက်မှုအတွက်စိုးရိမ်စရာအနေအထားမှရှိနေတာပါ။အစိုးရအနေနဲ့ဘင်္ဂလားနယ်ဇက်ကနေတရားမဝင်ခိုးဝင်လာသူတွေကိုအရေးယူသွားမယ်လို့ထုတ်ပြန်ပေမဲ့ဝင်ရောက်မှုကတော့ရှိနေစရာအခြေအနေမှရှိနေတယ်လို့ဥစော်သေးကပြောပါတယ်
။ဘင်္ဂလားဒေ့ရှ်ကဝင်တဲ့ကိစ္စအဲ့ဒါလည်းကျွန်တော်တို့ဘက်ကပေါ်တာပိတ်ထားတယ်၊ကိုဘက်ကလည်းပိတ်ထားတယ်။သို့တော့ချောင်းပေါက်မြောင်းပေါက်တွေရှိတယ်ကျွန်တော်တို့ခြံစည်းရိုးပြုတ်ရတာလို့မရအောင်အဲ့မှာချောင်းပေါက်မြောင်းပေါက်မှာပြေပြေပါးပါးဝင်ထွက်လို့ပေးရတယ်နှစ်ပေဘသူမှအိုင်ငါးရှာဖားရှာသွားလို့မရတော့ကျွန်တော်တို့ဘက်မှာအဲ့လိုမျိုးတန်တိုင်းနေနဲ့ဒီရေပြေကိုပါပိတ်တဲ့စနစ်လောက်ထားတာမဟုတ်ဘူးခြံစည်းရိုးတော့ပါတယ်ခြံစည်းရိုးအပြည့်ဝကပ်ပြီးရင်တော့မှခုနပြောတဲ့အပေါက်တွေကရှိနေသေးတယ်ဒါအမြင်ချင်းချင်းလေးပေါ့နော်အဲ့ဒီအပေါက်တွေကခိုးဝင်ခိုးတဲ့တွေရှိတယ်ဆိုတဲ့သတင်းတွေလည်းကြားရတယ်သတင်းတွေလည်းရတယ်ရတဲ့နေရာကျွန်တော်တို့ပိတ်ဆို့ဖို့လည်းလုပ်တယ်အဲ့မှာလည်းပြန်လည်ပြောရရင်လူမောင်ကိုပွဲသားတွေရှိတယ်အဲ့ဘက်ကဒုံကျုံကြီးဘက်ကတာဝန်ရှိတဲ့လူတွေနဲ့ပေါင်းပြီးလူသိန်းလာတို့ဘုဆေဝါသွန်းလာတို့လုပ်တယ်ဆိုတဲ့သတင်းတွေကြတော့ကျွန်တော်တို့အရေးယူခိုင်းတယ်သူပွဲသားဆက်ပြေးတယ်ဒါမျိုးဖြစ်စဉ်တွေရှိတယ်ပေါ့နော်အဲ့ဘက်မှာလည်းကျွန်တော်တို့တရားမဝင်ခိုးဝင်လာရင်ကျွန်တော်အရေးယူမယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တချို့နိုင်ငံတွင်းကိုတရားမဝင်နေဆက်ဖြတ်ကျော်ပြန်လည်ဝင်လာတာတွေ့ရှိပြီးသူတို့ကိုဖမ်းဆီးကယ်ဆယ်ရေးစခန်းမှာလက်တလုံးနေရာချထားပေးပါတယ်မြန်မာအစိုးရအနေနဲ့ကရိုဟင်ဂျာဆိုတဲ့အုံနှုံလက်မခံပေမဲ့ဒီဒုက္ခသည်တွေစီစစ်လက်ခံသွားမယ်လို့ကတိပေးထားပြီးသားပါဒါပေမဲ့ကယောဂါကာလအတွင်းဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုဆိုင်ငတ်ထားတာပါဒီလိုအချိန်မှာတရားမဝင်နေဆက်ဖြတ်ကျော်မှုဖြစ်စေတဲ့လူပုတ်ဆောင်နေတဲ့ပွဲစားတွေကိုရေးယူဖို့ဟောထုတ်ဆောင်ရွက်နေတယ်လို့မောင်သောခရအုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
ဟိုကောင်ပေါ်တော့ကိုချင်းနေတာမဟုတ်လို့ဒီချင်းကဝန်လာနေလို့ပို့ပါလားဆိုတော့လူမောင်လေးနဲ့ပို့အဲ့ဒါနဲ့ဒီလမ်းမှာပေါ့တရားနဲ့ဆက်ပြီးတော့မှာပဲကလတ်တော်မှာတော့တရားဥကျေးရောအုပ်စုမင်္ဂလာကြီးကျေးရောကကတို့လေသမားသူကိုလူကုန်ကူးမှုနဲ့အမှုဘွေးကိုလှုပ်ဆောင်နေတယ်လို့တရားမဝင်ဝင်ရောက်လာတဲ့လမ်းကြောင်းကိုလည်းစီစစ်နေတယ်လို့သူကဆိုပါတယ်
မောင်တော်ဒေတာမှာကိုဗစ်-19ရောဂါကြောင့်သိရှိမှုအားနည်းနေတယ်လို့မောင်တော်မြုပ်ခံကိုသုံးမြင့်ဦးကသူ့တွေ့ကြုံကိုခုလိုပြောပါတယ်။လက်ရှိဒီမောင်တော်ဒေတာမှာကြာဒီကိုဗစ်-19ရောဂါရဲ့ဟိုဟာကိုသူတို့သိသိချာချာမသိကြဘူး။ကျွန်တော်ပထမဆုံးမှဒီမောင်တော်မှနှစ်ယောက်စားတွေ့တယ်ကျွန်တော်ကအိမ်ကမှရှိတယ်ဒီဘင်္ဂလီတချို့တွေနဲ့ကျွန်တော်စကားပြောကြည့်တယ်။ကျွန်တော်ပြောတယ်မင်းတို့အခုရွာတွေက
ဒီယောဂာဒီတကယ်ကိုလူတွေကိုထိခိုက်နိုင်တဲ့ယောဂာဖြစ်တယ်ဆိုတဲ့ဟာကိုသူတို့ကလည်းနဲ့မြေတစ်ခုသီးတာခြားရတဲ့ဘင်္ဂလားဒေ့နိုင်ငံကောဗစားခရိုင်ကရိုဟင်ဂျာဒုက္ခတွေစကားနေမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူများပြားလာလို့ဆိုရင်ဒီမှာပဲချမ်းကိုတရားမဝင်ပြန်ဝင်လာတဲ့သူတွေများပြားနေတယ်လို့သူကဆိုပါရ ကိုဗစ်ကာလအတွင်းတဖက်နိုင်ငံကပြန်လည်ဝင်ရောက်လာမှုကိုအစိုးရကပိတ်ပင်ထားပေမဲ့တရားမဝင်ဝင်ရောက်လာသူ96ယောက်ရှိနေတယ်လို့တာဝန်ရှိသူတွေကဗီအိုအေကိုပြောထားပါတယ်။ရခိုင်ပြည်နယ်မှာ2000ခုနှစ်တုန်းကအစိုးရတပ်ရဲ့နေမြင့်ရှင်းလင်းရေးစစ်ဆင်ရေးကာလအတွင်းဒေသခံရိုဟင်ဂျာမွတ်စလင်သိန်းငန်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်ထွက်ပြေးသွားကြတာဖြစ်ပါတယ်။ကျွန်တော်နိုင်ကုန်းအိမ်
ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအတွက်ရောလုံမဖွဲ့စည်းယူကြမှာပါအခုတပင်းကံကြွေရမယ်ပြဿနာဖြစ်လာပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့ရပ်ဖွဲ့တွေလုံမကြီးကိစ္စလက်တလုံးဆောင်ရွက်နေရပိုင်းကိုတင်ပြပေးပါပါကျွန်တော်ကတော့စောချပါ COVID-19ရောဂါအရှိန်မြင့်လာရင်မလာလောက်ကစပြီးနေရပြန်လာရင်မှရှစ်ပေါင်းလောက်သားတွေဟာသိမ်းတဲ့ချီရှိပါတယ်အစိုးရအနေနဲ့ထိုင်းကိုရီးယားမလေးရှားဂျပန်ဒီနိုင်ငံတွေကပြန်လာတဲ့တရားဝင်စည်းရုံးကိုပဲကောက်ယူနိုင်ပြီးတရုတ်အပါအဝင်အိန္ဒိယချင်းနိုင်ငံတွေကိုတရားမဝင်သွားတဲ့အလုပ်သားစည်းရုံးကိုတော့အထူးကြမကောက်နိုင်သေးဘူးလို့အလုပ်သမားဝန်ကြီးဌာနတောင်းရှိသူတို့ကပြောပါတယ်သူတို့အတွက်နေရမှာအလုပ်က ဒီကနေ့ကျွန်တော်တို့ဘက်ကပေါ်တာပိတ်ထားတယ်ကိုဘက်ကလည်းပိတ်ထားတယ်သို့တော်ဒီတရင်ပိပုထားပါတယ်လုံးရင်တော့ဒီကတော့လူသမားညွှန်ကြားမှုစီးရင်အချက်လက်တွေကိုပြည်အောင်စုအစင်ကကောက်ယူနေပြီလက်လက်မှတ်မိတာကိုတော့တက်ဆိုင်ရာပြည်နယ်တိုင်းကလူသမားညွှန်ကြားမှုဦးစီးဌာနတွေကဆက်လက်ကောက်ယူနေကြောင်းလူသမားဝန်ကြီးဌာနအမြန်တုံးဝင်ဦးမျိုးအောင်ကပြောပါတယ်
ဒီကတော့လူသမားညွှန်ကြားရပေါ့နော်ပြန်ရောက်တဲ့ဒီလူချင်းကဒီနေ့အင်္ဂါရဟိုနေဆိုရင်စိုက်တွေးမှာဗလာလုပ်ခဲ့တဲ့မွေးမြူဘလောက်ကစပါရလို့ရတဲ့အဲ့ဒါလူတွေတော့နော်အဲ့ဒါလေးတွေတောက်တယ်အချို့ကလက်လမ်းမမီတဲ့ဟာတွေရေရလေလွတ်သွားတဲ့အလေးတွေရတယ်သူပြင်းနေတဲ့အချိန်မှာရှိတယ်အဲ့လူသမားညွှန်ကြားရေးဦးစီးဌာနမှာရှိတိုင်းဦးစီးကြီးကိုတောင်းပြီးပြီးတော့အဲ့ဒါလူတွေကောက်ခံရတာရှိ
ပြည်သူလူမဲ့လို့အလုံးသမားတမကအမိုက်စီရဲ့ချွေချွေတွင်းရမှုဥတ္တနေအောင်ကပြောပါတယ်။
အဲဒီကလာကတော့ကိုဗစ်19ဖြစ်နေတာကြောင့်နိုင်ငံရေးနည်းလမ်းကြီးကလည်းလာမှာမဟုတ်ဘူးပေါ့နော်။လက်ရှိဒီထဲမှာရှိနေတဲ့ဟိုသက်ရောက်လုံးယုံနေမသိဖို့လို့ရေးဖို့ပဲအစိုးရအနေနဲ့ကဦးစားပေးဆောင်ရွက်ပြီးတော့မှဒီသက်ရောက်လုံးယုံနေမှာဟိုအလုံးသမားတွေဝယ်ချက်တွေရှိလာတဲ့ဆိုလို့ရှိရင်ဒါကြီးပါနေဝင်လာတဲ့စံကျင်မှုရှိတဲ့အလုံးသမားတွေနဲ့ပေါ့နော်။ဟိုပူးပေါင်းဆောင်ရွက်ပြီ လို့ကျွန်တော်တို့ကယူဆပါတယ်ခင်ဗျ။
မြန်မာတနင်္ဂနွေလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CTUM ကရွှေပြောင်းလို့သမားကိစ္စကိုစည်းရင်းကောက်ယူနေပြီးသူတို့အတွက်နေရာမှာကိုက်ညီတဲ့အလို့ကန်ရဖို့လုပ်နေကြောင်းဥပမာစွတ်တော်ပိုင်းကလုဆောင်နေတဲ့လမ်းချင်းနဲ့စီမံကိန်းမှာတနည်းဝင်ငွေကျပ်8000ရနိုင်တာမျိုးပါအခုကနေရာပြန်ရွှေပြောင်းလို့သားတွေအလို့ကန်ရဖို့အပြင်ကျောင်းဝင်တိတ်နဲ့ချီပေးထားပြီးနိုင်ငံသားကိုသွားဖို့ပြင်နေတဲ့သူတွေအတွက်ပါထည့်စင်စားရလိမ့်မယ်လို့ CTUM ကရွှေပြောင်းအလို့သမားရေးရာဌာနကဦးဟိန်လကပြောပါတယ်
ဟုတ်တယ်လို့ရှိရင်ကျွန်တော်ထားရုံတော့ဘူးအတန်းလေးထုတ်ထားတဲ့အလုပ်သမားဆိုလို့ရှိလို့ရှိရင်လည်းထောက်ကောင်းကျော်ရှိတယ်ပေါ့နော်ကျွန်တော်နိုင်ငံအသီးအူစာရေးထုတ်ထားတဲ့ဒီအတွက်သူဟာလည်းသူတို့ရှိတယ်သူကဟိုကပြန်လာတဲ့အလုပ်သမားတွေလည်းရှိတယ်ဒီကထပ်ဖို့အလုပ်သမားတွေကလည်းမထွက်ကြဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီမိုးရင်းခါလည်းဖြစ်တဲ့အတွက်ကြောင့်အလုပ်လက်မဲ့တွေတော့
အကြောင်းပြချက်နဲ့အလုပ်ဖြုတ်ခံရတဲ့တမကအဖွဲ့တွေကုန်ကြမ်းပြက်လက်လို့ပိတ်လိုက်တဲ့စက်ရုံကလုပ်သားတွေအဲ့ဒီလိုအစိုးရကစနစ်တကျခွဲခြားစစ်ဆင်နိုင်မှလက်ရှိရည်ကွက်တဲ့ပုံမဆိုးအောင်တားဆီးနိုင်လိမ့်မယ်လို့တမကအဖွဲ့ဝင်တွေကတိုက်တွန်းကြပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ
် COVID-19 ကာလမှာအလွတ်လက်မဲ့ဖြစ်နေပြီးနေရက်ပြန်လို့မရတဲ့တရားမဝင်မြန်မာတွေကနှစ်ပတ်ကျော်အတွင်းမလေးရှားမှာတည်ဆုံးသူ9ဦးထိရှိလာပါပြီ။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မအေးအေးမှာပါမြန်မာ9ရက်တည်းမနဲ့အလွတ်လွတ်ကန်နေတဲ့မလေးရှားမှာ COVID-19 ကပ်ရောဂါဖြစ်ပွားပြီးတဲ့နောက်ဆက်တွဲဖြစ်တရားမဝင်မြန်မာတွေအလွတ်လက်မဲ့ဖြစ်လာပြီးနေထိုင်စားသောက်ရေးတွေခက်ခဲလာနေပါတယ်။အလွတ်လက်မဲ့ဖြစ်ရတဲ့အထက်နေရက်ပြန်ဖို့ကလည်းမလွယ်ကူသေးတဲ့အခြေအနေတွေပါ။ COVID ကာလမှာမလေးရှားအစိုးရရဲ့ပိတ်ဆို့ဖမ်းဆီးမှုတွေကြောင့်ကောစီးပွားရေးကြက်တဲမှုတွေကြောင့်ရောအလုပ်ရှင်တွေကအလုပ်ဖြုတ်နေကြတဲ့အချိန်မြန်မာပြည်အနေနဲ့စိတ်သက်သာလာပြီးပိတ်ဆို့ကန့်သက်ပြီးနိုင်ငံသားတွေအနေများတဲ့နေရာတွေမှာအဖမ်းအဆီးတွေများလာတာရဲ့ကြောင့်ထပ်ပေါက်မရှိတယ်လို့ဖြစ်လာကြပြီးမိမိကိုယ်ကိုမိမိအဆုံးစီရင်မှုတွေဟာမလေးရှားနိုင်ငံထဲမှာဒီအပိုင်းအတွင်းဇက်တိုက်ဆိုတယ်လို့ခက်စိတ်စိတ်ဖြစ်လာခဲ့ပါတယ်မလေးရှားနိုင်ငံကမြန်မာလူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဦးဆောင်ဝင်းကတော့တရားမဝင်မြန်မာလူသမားတွေရဲ့အခြေအနေတွေကိုအခုလိုပြောပြပါတယ်
ဆိုတော့မြန်မာပြည်ကိုပြန်လို့မရဘူးအောင်လားလို့ပေါ်ထိုင်းနဲ့သာပြန်မယ်ဆိုလို့ရှိရင်လည်းဒီဘော်ဒါမှာလူမျိုးရေးတွေအပြစ်ချထားတဲ့တကြောင်ဆိုမပြန်ရဲကြဘူးမပြန်ရဲတဲ့အခါမှာသူတို့ကထပ်ပေါက်တွေကပိတ်နေတယ်ငွေကြီးလည်းမရှိအိမ်လာတွေလည်းပေးစရာမရှိဘူးစားရေးတောက်ရေးတွေလည်းအခက်အခဲတွေ့နေတယ်အဲ့ဒါကြောင့်မို့ပြည်ပအိုးအနေပြီးတော့ကုပ္ပီတွေကိုပြောင်းဖို့အခက်အခဲတွေ့နေတယ်ကြောင်မို့တဲ့လေကအထောက်အထားမရှိတဲ့ခါကြတော့သူပြန်လဲစီစဉ်မှရေသူတော့မပါကြဘူးမပါကြတော့သူစိတ်ပြည့်စည်မှုကြီးအများများတယ်။နောက်ပြည်တွင်းမှာလည်းမိသားစုကိစ္စရတယ်တုံလို့ရတယ်နေတာတွေလည်းရှိနေမှာပေါ့ဒီဒီအားလုံးရဲ့ပြည်စည်မှုကြီးအားလုံးကိုမလုံဆောင်တဲ့တော့နောက်ဆုံးဆင်းတော့ကိုယ့်ကိုယ်ရုံးချပြေးသွားတာလေးပေါ့လေကျွန်တော်တို့ကပုံးလာရေးကူညီမှုအနေနဲ့တော့နိုင်ရေးသုံးမှုကိုကြုံတွေ့နေတယ်။နောက်ပြည်နယ်ဘက်မှာလည်းဒီလိုနိုင်ရေးတွေကိုကြုံတွေ့နေရတယ်18ရက်နေ့မှာကျွန်တော်ဂျိုဟိုဗာလူမျိုးမှာတယောက်ချပြီးအဲ့လိုဟာမျိုးပေါ့ဒီဒီဇိုးချပြီးတောင်းဟိုဒီကြောင့်ကိုကျွန်တော်ဒီချမ်းမရေးဌာနကနေပေါ့ကျွန်တော်သိရှိရတယ်ပေါ့
ဂျွန်လ18ရက်နေ့ကတော့ကွာလာလမ်ပူမှာပဲတဦးတည်ဆုံးခဲ့ပြီးတခြားပြည်နယ်ဘက်ကနေပြောင်းလာတဲ့တရားမဝင်အလို့သမားဖြစ်တဲ့အကြောင်းမိသားစုဝင်တဦးကပြောပြပါတယ်
မရှိဘူးမရှိဘူးမပါမရှိဘူးဆိုတော့နောက်ထပ်ရှိတယ်ကျွန်တော်မတွေ့တာမရှိတဲ့နေရာကညီမတို့လည်းမသိဘူးလားမရှိတဲ့နေရာကညီမတို့လည်းမသိဘူးအဲ့မှာအဆွေရအခန်းတကာအရှိမအဲ့လိုကျိုးကျချပြီးတင်ပြတာပဲအမအောင်မင်းထွန်းအဲ့ဒါအသက်20နှစ်နဲ့မော်ရမြိုင်ဆိုမော်ရမြိုင်တိုင်းဝန်ကိုခောက်ဝင်သုံးလာမှနေရ
မလေးရှားနိုင်ငံမှာမြန်မာ9သိန်းတက်မနဲ့လှုပ်လှုပ်ကြိုင်နေကြပြီးတရားမဝင်သိန်းငနဲ့နဲ့ရှိနေတာပါအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာအလုပ်လုပ်စားလို့မရတာကြောင့်နေရက်ကိုပြင်ချင်နေကြပါတယ်အရင်တုန်းကတော့ထိုင်းနိုင်ငံကိုဖျက်ပြီးလူပွဲသားတွေနဲ့မလေးရှားကိုလာခဲ့ကြတယ်လို့ထိုင်းနိုင်ငံကိုဖျက်ပြီးနေရက်ကိုပြင်နေကြတာပါအခုခါမှာတော့နေဆက်လန်းတွေလည်းပိတ်ဆို့ထားတာတွေကြောင့်လည်းပြင်လို့မရဖြစ်နေကြပါတယ်ဒီအတွက်နေထိုင်ရက်တည်ရေးခက်ခဲနေတဲ့တရားမဝင်အလုပ်သမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကနေရက်ပြင်နိုင်ရေးအတွက်ကျိုးစားလုံဆောင်ပေးစီခြင်းကြောင့်လူမှုရေးအဖွဲ့တွေကတော့မြစ်တိုင်ရက်ခံပြောဆိုနေကြပါတယ်။ကျမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ဥဆောင်ညွှန်ကြားရေးမှူးအဆင့်နဲ့ဌာနဆိုင်ရာအစိုးရဝန်ထမ်းအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းကြီးတွေမှာပါဝင်ပတ်သက်တာရှိရင်သမရကိုအတိပေးပြီးခွင့်ပြုချက်ယူရမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျမအင်တနာထွန်းပါ
ဖိတ်ကန်းအာဏာပိုင်နဲ့အကခွန်ဌာနဦးဆောင်ညွှန်ကြားရေးမှူးနှစ်ဦးဟာစစ်တပ်ပိုင်ဥပိုင်ကုမ္ပဏီရဲ့ဒါရိုက်တာအဖွဲ့ဝင်တွေဖြစ်နေတယ်ဆိုတာသတင်းတွေမှာဖော်ပြရေးသားလာကြတဲ့နောက်တက်ထွက်အစိုးရအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတာတွေအပေါ်အတော်လေးမေးခွန်းဖြစ်နေပါတယ်။အများပြည်သူတန်တရားကင်းရှင်းစေဖို့အတွက်ဥဆောင်ညွှန်ကြားရေးမှူးအဆင့်အစိုးရအရာရှိကြီးတွေအနေနဲ့ဒီလိုစီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်တာရှိရင်နိုင်ငံတော်သမ္မတကိုတင်ပြပြီးခွင့်ပြုချက်ယူရမယ်လို့သမ္မတရုံးပြောခွင့်ရသူဦးစော်ထီကပြောသွားပါတယ်။
ဒီကျွန်တော်တို့အစိုးရရဲ့ဝန်ကြီးဌာနဌာနဆိုင်ရာတွေရဲ့အကြီးအကဲတွေဖြစ်တဲ့ညွှန်ကြားမှုချုပ်တွေဥဆောင်ညွှန်ကြားမှုပေါ့နော် DGMG တွေကဘယ်သူကခန့်ရလဲဆိုနိုင်ငံတော်သမ္မတကတိုက်ခန့်ရပါတယ်ဒီပုဂ္ဂိုလ်တွေနဲ့သူတို့ဥဆောင်ချက်တွေမှာတော့သက်ဆိုင်တဲ့ဝန်ကြီးဌာနတွေကရှင်းလင်းတာတော့ဒါတွေကဟိုးအရင်တက်မလို့ဆိုရလက်ထက်ကဖွဲ့စည်းထားတဲ့အမိန့်တွေမှာပါသွားတာပေါ့နော်ပါသွားပြီမဲ့လို့ဒီနောက်ပိုင်းမှာတော့အစည်းအဝေးတယောက်တာတော့ပုံပတ်သက်တာမရှိဘူးပေါ့နော်မရှိတော့လည်းပဲသူတန်လျောက်ကင်းကင်းနဲ့ဖြစ်စေခြင်းနဲ့ဆိုရင်ဒါတွေကိုတိုက်ခိုက်တဲ့နိုင်ငံတော်သမ္မတစီပြန်ပြီးတော့တင်ပြဖို့ဆိုပြီးရှင်းလင်းကြိုးရောအကြံပြုထားလို့ကျွန်တော်တို့သိရတယ်။ဒါပေမဲ့ကျွန်တော်တို့သမ္မတရုံးကတော့တင်ပြလာခြင်းတော့မရှိသေးဘူးပေါ့နော်။တင်ပြလာတဲ့အခါမှာလည်းဟိုသမ္မတစီတင်ပြပြီးတော့ဆုံးဖြတ်ခံယူပြီးဆောင်ရွက်တော့မှာဖြစ်ပါတယ်
။နိုင်ငံဝန်ထမ်းတွေအနေနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမလုပ်ရဘူးဆိုတဲ့အကျင့်ဝတ်အစီအမင်းရှိပြီးသားပါ။နိုင်ငံဝန်ထမ်းတွေဟာနိုင်ငံဝန်ထမ်းဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုလိုင်းနာတင်ပြီးတော့လိုက်နာမှုမရှိချိုးဖောက်ရင်အရေးယူတာတွေလောက်ရမယ်ဆိုပေမဲ့လက်ရှိမှာဒီလိုကိစ္စတွေကိုဘယ်လိုအရေးယူဆောင်ရွက်လိုက်သလဲဆိုတာတိတိကျကျဖြစ်မနေဘူးလို့နိုင်ငံရေးလေလာသုံးသပ်သူတည်င်းသာဆရာဦးစီသူအောင်မြင့်ကအဝေးပန်းပါတယ
်။ဝန်ထမ်းစီးနင်းစီကမှာပါတဲ့အတိုင်းကိုတော့သူတို့လိုက်နာရမှာပေါ့နော်။ဝန်ထမ်းစီးနင်းစီကမှာတော့ပါပါတယ်။နိုင်ငံဝန်ထမ်းတွေကဘယ်လိုစီးပွားရေးလုပ်ငန်းတွေဆိုရင်ဒါဒီအဲ့ဒီမှာဝင်ပါတာမျိုးတွေမလုပ်ရဘူးပါညာဆိုပြီးတော့အဲ့လိုပြဋ္ဌာန်းတာရှိတယ်။အဲ့ဒီပြဋ္ဌာန်းချက်တွေကိုတော့လိုက်နာဖို့လိုမယ်လို့တော့ထင်ပါတယ်။ဒီလိုလိုက်လာတာမရှိဘူးအဲချိုးဖောက်တယ်ဒါကြဆိုတာကိုသူ့သက်ဆိုင်ရာဝန်ကြီးဌာနကပြည်ရင်တော်၎င်းအစိုးရအဖွဲ့ကပြည်ရင်တော်၎င်းတို့မို့ပြည်သူကဟိုတိုင်ကြားရင်တော်၎င်းဒါသူတို့အရေးယူရမှာပေါ့အဲ့ဒါကတချို့ကိစ္စတွေလောက်ဆိုရင်သူတို့ဌာနတွေအရေးယူတာမျိုးရှိတယ်လို့တော့ကြားတယ်ဒါပေမဲ့ဒီကိစ္စကိုဘယ်လိုကြောက်မလို့ဘယ်လိုအရေးယူလိုက်လဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့ကြည့်ကြအဲ့ဒါမသိရအောင်နောက်သူတို့ရဲ့သဘောတဘာဝအရာလဲထုတ်ပြန်တဲ့အလေးထားလည်းကျွန်တော်တို့မတွေ့ရဘူးအဲ့ဒါတော့ဟိုအရေးဖြစ်ကြတဲ့အခုဖြစ်ပြီပေါ့နော
်ဒါပေမဲ့အခုအစိုးရကအတက်နိုင်ဆုံးဥပဒေနဲ့အညီဖြည့်ရှင်းဆောင်ရွက်တာတွေ့ရတယ်လို့ဆိုပါတယ်အခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေကလည်းအရင်တုန်းကနဲ့စာရင်ပို့ပြီးတော့အရေးယူလာနိုင်တဲ့အခြေအနေတွေတွေ့ရတယ်လို့ဦးစီသူအောင်မြင့်ကဆိုပါတယ်တပ်မတော်ကအငိမ့်စားယူပြီးအရက်ဖက်မှာတာဝန်ထမ်းဆောင်နေတဲ့အစိုးရအရာရှိကြီးတွေအနေနဲ့အခုလိုစစ်တပ်စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့အပေါ်မေးခွန်းထုတ်နေသလိုပဲစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဝေဖန်မှုတွေရှိလာနေပါတယ်။နိုင်ငံဝန်ထမ်းအဖြစ်ကာကွယ်ရေးဘတ်ဂျက်နဲ့တပ်မတော်ပစ္စည်းဝယ်ယူထောက်ပံ့ရှိတို့အတွက်တာဝန်ရှိတဲ့တပ်မတော်အရာရှိတွေကတပ်ပိုင်စီးပွားရေးလုပ်ငန်းခွဲတွေရဲ့ဥဆောင်အခန်းကဏ္ဍတွေမှာပါဝင်ပတ်သက်နေတာကဆိုးရွားတဲ့အကျိုးစီးပွားပဋိပက္ခဖြစ်စေသလိုပြည်ရင်းစစ်ရှိကြစေဖို့ဗန္ဒရေးဆိုင်ရာမလုံးဖြစ်နေတဲ့ဆိုပြီးဇွန်လ18ရက်ကထုတ်ပြန်တဲ့ Justice for Myanmar အဖွဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။ဒါကြောင့်မြန်မာစစ်တပ်အတွင်းအကျိုးစီးပွားပဋိပက္ခနဲ့အကျင့်ပြတ်ချစားမှုတွေကိုစုံစမ်းပေးဖို့ Justice for Myanmar အဖွဲ့ကတောင်းဆိုထားပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရခိုင်နောက်ပိုင်းကပုံလူကျုံမြို့နယ်ကြောက်ဆိုင်ကျေးရွာနီးမှာဒီကနေ့မနက်ပိုင်းကဆိုးရတက်နဲ့ဖွေလိုကြတိုက်ဝေးပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတို့ထိခိုက်မှုရှိတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းကပုံလူကျုံမြို့နယ်ကြောက်ဆိုင်ကျေးရွာကြားရန်ကုန်စစ်တွေကလိုင်းမပေါ်မှာဒီကနေ့မနက်ပိုင်းကဆိုးရတက်နဲ့ဖွေလိုကြတိုက်ဝေးပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့ပုံလူကျုံမြို့နယ်မြို့သားလွှတ်တော်မှဦးခင်မောင်လကပြောပါတယ
်ကြောက်ဆိုင်ရောတော့မရောဘူးပုံလူကျုံကတမိုက်ကြော်ကြော်လောက်ဝေးနေနေရအဲ့ဒီမှာအိုးရင်အောက်ဝင်ရှိတယ်အဲ့ဒီအောက်ဝင်နောက်ဖက်ကအဲ့ဒီနားမှာတိုက်ပွဲဖြစ်တာ၆နာရီခွဲလောက်ကဖြစ်တာ။၉နာရီ45ထိကတော့တနေ့တနေ့ကြိုကြကြိုကြားနေကြတော့လည်းနေကြီးလည်းအရှဲ20 30လောက်ကြားတယ်လို့ပြောတယ
်။အဲ့ဒီပြေခါမှုတွေမှာကြောက်တော်ဖက်ကဆင်းလာတဲ့ creative တင်ရင်မော်တော်ယာဉ်တွေကိုထိမှန်ပြီးအမျိုးသမီးတဦးတန်ရရှိခဲ့တယ်လို့ကြောက်ဆိုက်ကြီးပါအုပ်ချုပ်မှုဦးရထွန်းကပြောပါတယ်
။တန်ရတာကတော့ဒီကျွန်တော်တို့ဒီဟိုကြောက်တော်ဖက်ကဆင်းလာတဲ့ခရီးတွေကတည်းကဟိုတို့ကနေပြီးခရီးတွေကတည်းကလှမ်းပိတ်တယ်လှမ်းပိတ်တယ်မှာခရီးတွေမှာခရီးတွေမှာပါတယ်မှာအမျိုးသမီးတဦးကနေပြီးကြီးပေါင်းကောင်းသွားတယ်ဒါပေကော့တာယာကိုပိတ်တယ်သူတို့ကကော့တာယာပတ်သွားတယ်မာရီခရီးခရီးတွေတရားတို့တရားရတယ်
တိုက်ပွဲဖြစ်ပေါ်တာကြောင့်ကြောက်ဆိုင်ကြီးရွာကဒေသခံတချို့ဆက်လင်းနေထွက်ပြခြင်းလက်လက်ကြီးကြီးကြပြီးတော့နေမြောက်တော့တာကြောင့်တိစုံသူရှိမရှိစစ်ဆေးနေတယ်လို့သူကဆက်ပြောပါတယ
်နေပြီးတော့ဟိုဟာဒီကျွန်တော်တို့ရွာကနေပြီးတော့တိုက်ပွဲဖြစ်ခြင်းဆိုကမာဟိုဘက်ကန့်ကိုနေပြီးဟိုဟာဆက်လင်းနေခုတွေလေအဲ့ဒီချိန်မှာနေပြီးတော့ဟိုသူကဟိုဟာရှိပြီးပုံနဲ့နေပြီးသူကလက်လက်ကြီးနဲ့ပိတ်တယ်ကျွန်တော်တို့ကဟိုဒီလေဒီကအခုလုံးမြုပ်တော့တာ ေလေပါမှာအဲ့ဒါကိုကျွန်တော်စုံစမ်းနေဆုံးပဲကျွန်တော်မသိရသေးဘူးဗျာ
ပုံကြုံမျိုးနဲ့ဒီမှာဒီကနေ့တိုက်ပွဲဖြစ်ပေါ်တာရှိပေမဲ့အသေးစိတ်ချက်လက်ကိုမသိရသေးဘူးလို့ရခိုင်လက်နက်ကန်ရဲ့ဖွေပြောခွင့်ရခိုင်ဒုခကပြောပါတယ်
။အိုးဒီနေ့မနေ့မှာတိုက်ပွဲဖြစ်တာတော့ရှိတယ်လို့သိရတယ်ကအဲ့ဒီပုံသားကျွန်းဒီကြောက်ဆိုင်နဲ့ဒီကူဝါကြောက်အဲ့ဒီမှာဟိုယထာလန်တခြားမှာတိုက်ပွဲဖြစ်တာရှိတယ်လို့သိရတယ်။ဒါပေမဲ့လို့ဒီတိုက်ပွဲဖြစ်ပေါ်မှုဒီထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးလုံးစီတော့မသိရသေးဘူး။
ဒီကနေ့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲရှင်နေတဲ့ပတ်သက်ပြီးမြင်ရဖို့တမ်တော်ဖက်ကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံခြေစုပ်ခဲ့ခြင်းမရှိပါဘူး။လက်ရှိချိန်မှာဒီကနေ့တိုက်ပွဲဖြစ်ပေါ်ခဲ့တဲ့အနီးအနားခြေရွာတွေကဒေသခံတွေဟာဘေးလွတ်ရာခြေရွာတွေကိုထွက်ပြေးနေကြပြီးပုံကျုံမျိုးပေါ်မှာလည်းလူသားလူလာကျင်းပနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပုံကျုံမျိုးနဲ့ကြောက်ဆိုင်ခြေရွာအတင်းကိုပြီးခဲ့တဲ့ဧပြီလ13ရက်နေ့ကလည်းလက်နက်ကြီးကြီးကြောက်ပေါက်ကွေးခဲ့တာကြောင့်ကြောက်ဆိုင်ခြေရွာသား10ဦးသေဆုံးပြီးဒဏ်ရာများပြားရရှိခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းပုံကျုံစစ်ထဲမှာတမ်တော်သားတူဓာတ်ထိုးခံရပြီးတူဖန်စီခံခဲ့ရတာလည်းရှိပါတယ်။အခုလိုရခိုင်နောက်ပိုင်းတိုက်ပွဲတွေတွင်အရသာထိခိုက်သေဆုံးမှုတွေရှိနေတာကြောင့်အရသာတွေကိုကာကွယ်ပေးကြဖို့နဲ့အပြန်အလှန်အပြည့်ရကြဖို့ဒီကနေ့ထုတ်ပြန်တဲ့ရှစ်တောင်အာရှဒေသကုလသမဂ္ဂလူခွင့်ရယူထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့အေအေကိုကုလဘက်ကတိုက်တွန်းထားပါတယ်။ဒါအပြင်အဲ့ဒီဒေသကအရသာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပြီးတဲ့နှစ်ကလေးကပိတ်ပင်ထားတာတွေကိုလည်းပြန်လည်ရုပ်သိမ်းဖို့တောင်းဆိုပါတယ်။လုံချုံရေးအကြောင်းပြချက်နဲ့ရခိုင်နောက်ပိုင်းနဲ့ရှင်းပြနေဖက်မှာအင်တာနက်လိုင်းပိတ်ပင်ထားတာတွေကိုလည်းရုပ်သိမ်းဖို့ကုလသမဂ္ဂလူခွင့်ရယူကတိုက်တွန်းခဲ့ပါတယ်။ဒီလိုအင်တာနက်တွေပိတ်ပင်ထားတာကြောင့်ကိုဗစ် -19 ကပ္ပကယောဂါရင်ဆိုင်နေရတဲ့ပဏိပခဒေသအတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတတိယပေးပို့ထားပါတယ်
။တော်ရဲ့တရေကောင်းကသေးပါငြေရန်လို့ရှာချမှာသူဝတ်တဲ့နာအယုံဆုံးသူ
မင်္ဂလာပါရှင်။ဒါမဲ့ဒီနေ့ကလေးနဲ့ဇွန်လ27ရက်နေ့ဟာဖခင်ညနေဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်ရဲ့မိတ္တရားကိုအမှတ်တရနဲ့ဂုဏ်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သတင်းရှင်တွေလည်းဖခင်ညနေမှာကိုယ့်ရဲ့ဖေဖေကိုမိတ္တရားတိလက်ဆောင်ပါခြင်းနဲ့ပြောစင်စရာစကားလေးတွေကိုလေးလိုင်းကတစ်ဆင့်ပြောခြင်းကြရဲဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုရဲ့နာမည်ကိုဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOE Bambies News ဆိုတာမှာ send message ဆိုတဲ့နေရာကနေစာရေးနိုင်သလို email လိပ်စာ bambies@voenews.com ကိုလည်းစာရေးပို့နိုင်ပါတယ် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးခန္ဓာကိုကျမခင်မြွေကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းစစ်ပွဲတွေနဲ့ပြည်ပခါတွေကြောင့်ကုပြည်ဝင်းမှာအိုအေးဆုံးခွာထွက်ပြေးနေကြတဲ့သူတွေအပါအဝင်နေရဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တန်း80နီးပါးရှိပြီးတီထဲမှာတဝက်နီးပါးကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်။ဒုက္ခသည်ဆိုတဲ့အတိုင်းပညာရေးလူမှုရေးစာဝန်ရေးအခြေခံခွင့်ရေးတွေကိုတာမန်လူတွေလိုအပြည့်အဝမရကြသလိုဒုက္ခသည်ဘဝမှာအခွင့်အလမ်းဆိုတာကလည်းမရှိသလောက်ပါ။ဒီလိုအခြေအနေမျိုးမှာဘဝကိုရှုံးမပေးဘဲအောင်မြင်တဲ့အနာဂတ်တစ်ခုရဖို့ပုံဖော်ကြိုးစားကြတဲ့ဒုက္ခတွေလူမှုတိုင်းဝန်းကိုပြန်လည်အကျိုးပြုနေကြတဲ့ဒုက္ခတွေလည်းအများအပြားရှိပါတယ်။ဒီဇွန်လ20ရက်နေ့ကတော့ဒီလိုဒုက္ခတွေရဲ့ဘဝကိုအသိမှတ်ပြုပြီးဒုက္ခတွေရဲ့ကိုကဘာကပုံမနာလေသိရှိလာဖို့ရည်ရွယ်တဲ့ကဘာဒုက္ခတွေများနေပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုနေ့မှာဒုက္ခတွေဘဝအခက်အခဲတွေကိုရုန်းကန်ချော့ဖြတ်ပြီးလူမှုတိုင်းဝန်းအတွက်ပြန်လည်အကျိုးပြုနေတဲ့အမျိုးသမီးကောင်းဆောင်တယောက်လည်းဖြစ်အမေရိကန်နိုင်ငံဆိုင်ဌာနကချီးမြှင့်တဲ့2019ခုနှစ်အမျိုးသမီးရဲစွမ်းတက်သည့်ဆုရှင်လေးဖြစ်တဲ့နော်ကညိုဘောရဲ့ဖြတ်သန်းမှုတချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင
်ยังมีแล้วนักเรียนพอยังมีอุปกรณ์ละก็เชิญมีประเด็นนี้อุปกรณ์ละอยู่ก็ได้ก็ป่ะบางมือคู่เลยนี่นะจะไปทุกขีดยานุ้ยซี
အော်ဝဲဘလဲဝီလာကင်းနော်ပြီးတော့သတိတဖက်နဲ့ဝဲဒီမှာဝဲတာအဝဲတဲ့ချမနယ်ကတော့ကမျိုးပေါ်ပါချမကိုထိုင်းနေတဲ့တနေရာမှာမြေကြီးရပါရှန်ကူရ85ခုနှစ်လောက်ကကရင်ဒေသမှာမြန်မာကျမတော်ကဖျက်လေးဖျက်မှုစုံပြီးကရင်တော်လိုင်းတပ်ဖွဲ့တွေကိုနေနေဖို့ကြိုးစားရမှာလက်နဲ့တိုင်ရဲ့အရက်သားရဲ့လူမခွဲကြပဲ အလုံးကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကျမရဲ့မိဘတွေအပါအဝင်ကရင်မိသားစုတွေအများကြီးထမ်းမြင်မှာနှက်ဆက်ကိုထွက်ပြေးကြရပါတယ်ဒီလိုနဲ့ကျမမိဘတွေဟာနှက်ဆက်တစ်ချောင်းပေးလို့ရတိရှောင်းပေးသွားနေခဲ့ကြရပြီးကျမကိုလည်းထိုင်းနေတဲ့တနေရာမှာပဲမွေးခဲ့တာပါလို့ကရင်မျိုးသမီးနော်ကညောဖို့ပြောသွားတာပါနော်ကညောဖို့လို့မိသားစုလိုပဲမြန်မာနိုင်ငံထဲကနေကန်ပြပခါတွေကြောင့်ထမ်းမြင်မှာနှက်ဆက်တစ င်းနဲ့ချီပြီးတော့ရှိပါတယ်။လက်နက်ကန်ပြပခါရီနဲ့နိုင်ငံရေးလူမှုရေးဖိနှိပ်မှုမျိုးစုံကြောင့်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာကမ္ဘာတစ်ဝှမ်းမှာ89တန်းခွဲလောက်ရှိပြီးဒါဟာကမ္ဘာလူဦးရေရဲ့1ရာခိုင်နှုန်းလောက်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပြန်ထားပါတယ်။ဒီအထဲမှာတဝက်လောက်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပါ။နောက်ကညော့ဖို့ဆိုရင်လည်းနေဆက်တီသာလက်နက်ကန်ပြိပက္ခတွေကြောင့်ဘင်းလူရရွှေ့ပြောင်းနေတိုင်းသွားလာရင်နောက်ဆုံးဖမ်းနိုင်ငံတပ်ချမ်းကဒုက္ခသည်စခန်းကိုရောက်လာတဲ့အချိန်မှာအသက်17နှစ်ရှိနေပါပြီ။ဒုက္ခသည်စခန်းအတွင်းမှာပဲချွတ်ချွတ်တက်တက်ချီးပြင်းနေရပေမယ့်ပညာကိုရသလောက်လေ့လာစီပူခဲ့ပါတယ်။ဘဝကိုအလွယ်လွယ်အရှုံးမပေးဘဲသူ့လိုပဲလက်နက်ကန်ပြိပက္ခတွေကြောင့်ဒုက္ခကြုံတွေ့ကြတဲ့သူတွေကိုပြန်လည်ကူညီပေးနိုင်ဖို့လူခွေရေကောက်ွယ်မြင့်တည်သူတယောက်ဖြစ်လာဖို့ရည်မှန်းကြိုးစားခဲ့တဲ့သူပဲဖြစ်ပါတယ်
။မိမအဝဲနေနေဦးလမကပကေဒေဝကူကူနေတဖတ်တဲ့နာဦးရဘဘဒူရတော်ခါတော့တကယ်ဝရာဂတဲ့လဲကွာတဆာနေကနေဘတာတူဒီယောဖတ်ပြီးရောဘတော်ဘောဘကူကူလလဘဒူကူကာဝန်
ဒူကတဲ့စကန်နေမှာအမေထိုင်စားတော့အများကြီးဆင်းရဲခဲ့ပါတယ်။အခွင့်လန်းဆိုတာလည်းမရှိပါဘူး။ဒါပေမဲ့ကျမကဒုက္ခတွေထဲမှာတော့ကံကောင်းတဲ့ဒုက္ခတွေတယောက်လိုခံယူပါတယ်။ဘာဖြစ်လို့လဲဆိုတော့ကရင်အမျိုးသမီးအဖွဲ့အစည်း KWO နဲ့တွေ့ဆုံပြီးဒီအဖွဲ့ရဲ့မှာပါဝင်ခွင့်ရခဲ့တယ်လို့လူအခွင့်အရေးအမျိုးသမီးအခွင့်အရေးစားတဲ့တင်နန်းတွင်လည်လာခွင့်ရခဲ့ပါတယ်။တခြားတိုင်းသားအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခွင့်ရခဲ့ပြီးတော့ကုနိုင်ငံရဲ့အခြေအနေတွေကိုလည်လာသိရှိခွင့်ရပါတယ်။မျက်စိပွင့်နားပွင့်ဖြစ်လာခဲ့ရပါတယ်။ဒီလိုသိလာတဲ့အချိန်မှာတခြားကုလူဒုက္ခသည်တွေကိုလည်းပြန်ပြီးတော့ကူညီပေးချင်ပါတယ်။စစ်ပွဲတွေကြမှာကြီးပြင်းနေရသူတယောက်အနေနဲ့စစ်ပွဲတွေရဲ့ဒဏ်တွေမတရားမှုတွေနဲ့ဖိနှိပ်မှုတွေကိုကျွန်းလန်တိုက်ဖြတ်ခြင်းနဲ့စိတ်နဲ့ကျမစူးစမ်းခဲ့ပါတယ်လို့နှုတ်ကကြောဖို့ကပြောပြသွားတာပါ။သူဟာအခုချိန်မှာတော့အရေးပါတဲ့အမျိုးသမီးခေါင်းဆောင်တယောက်ဖြစ်နေပါပြီ။ကရင်အမျိုးသမီးအစည်းအရုံး KWO ရဲ့အထူးရင်းမှုတာဝန်ကိုယူထားတယ်လို့စစ်ပွဲတွေပြည်ပခန့်တွေအတွင်ကအမျိုးသမီးတွေနဲ့ကလင်းငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ဖို့လူသားတိုင်းကျန်းသူအခွင့်အရေးခံစားကြရစေဖို့ရှေ့တန်းကနေကြိုးပမ်းနေတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်ပါသူကတခြားလုံးဖိနှိပ်ခံရသူတွေနဲ့အကာအကွယ်မဲ့သူတွေဘက်ကနေရက်တည်ခဲ့တယ်လို့မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်တာဝန်ရှိသူတွေကိုရဲရဲဝံ့ဝံ့ထောက်ပြပြောဆိုခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအစည်းအဝေးတွေမှာလည်းဒီလိုအကာအကွယ်မဲ့သူတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့စဉ်ဆက်မပြတ်လှုံ့ဆော်ပြောဆိုနေတာပါဒီလိုသူရဲ့မဆုံမနစ်ဂျိုးပန်းအာထုံမှုတွေကြောင့်ပဲအမေရိကန်နိုင်ငံစာရေးဌာနကချီးမြှင့်တဲ့2019ခုနှစ်အတွက်အမျိုးသမီးရဲစွမ်းတက်တီရှင်ဆု International Women of Courage Award ကိုဂုဏ်ပြုခံထားရတဲ့သူလည်းဖြစ်ပါတယ်။လူငယ်အမျိုးသမီးဒုက္ခသည်တယောက်အနေနဲ့အခုလိုအခြေအနေရလာအောင်ကိုယ့်ကိုယ်ကိုယုံကြည်မှုဘယ်လိုတည်ဆောက်ယူခဲ့ရပါလဲ။နောက်ကညောဖို့ကတော့သူ့အတွက်ပညာရေးကစိတ်ကိုအရေးပါခဲ့ပါတယ်လို့ပြောပါတယ်။
လာကောဘလာယမလိုဘဝဒါဘောက်ဖို့ဒါခဒယနော်ဒပုံတခဒယဝေလော့ခိမနီစညာလယနီအဝိတခဒယအုတ်ချေရတဲ့မင်းခင်မဟာဝရမဒီတခဒယလက်ကနေအခုနေတူပါဒီစ
ပညာရေးကအရေးကြီးတာလေကျမဒုက္ခတဲ့စခန်းထဲမှာအထက်တန်းပညာရအောင်တည်ယူခဲ့တဲ့အချိန်လူအခွင့်အရေးအမျိုးသမီးအခွင့်အရေးစုရာတွေကိုကျမလေ့လာခွင့်ရခဲ့ပါတယ်ဒီလိုလေ့လာတော့မှပဲကိုယ့်ရဲ့အခွင့်အရေးပါလဲစုရာကိုသိလာခဲ့တာပါဒီလိုတည်လာတော့မှတခြားသူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ပေးနိုင်၊ကူညီပေးနိုင်ပါတယ်။လူအခွင့်အရေးကိုမတိနားမလဲကြသေးတဲ့လူငယ်ရင်းအမျိုးသမီးတွေတခြားဒုက္ခသည်တွေကိုလည်းကိုယ်သိရဲ့အကြောင်းအရာတွေကိုမျှဝေပေးလာနိုင်ခဲ့ပါတယ်လို့နော်ကညောဖို့ကပြောသွားတာပါ။အမျိုးသမီးရဲစွမ်းတက်တီရှင်စုချင်းနဲ့ခရတာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ်
အဝဲကပလာလူနေပါဝဒနော်အဝဲသူကောကတဟိလကပေါ်လမေရတူတာလူအဝဲတဟိလကပေါ်ခုနေအဝဲကေရဝရတာဝိတဘာတခါအမလို့လတ်တိတတိညာပပနော
်ရနော်ဒီနေ့ရစံစာမှုတွေကိုအတိမတ်ပြုရစမှုကျမအတွက်တော့အရေးပါပါတယ်ထိုင်းမြန်မာနယ်စပ်မှာရှိနေကြတဲ့ဒုက္ခသည်တွေဆိုတာထိုင်းစိုးရကတရားဝင်အတိမတ်ပြုထားတဲ့သူတွေမဟုတ်ပါဘူး ထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာပြည်ရင်းစာတမ်းကိုလက်မဲ့ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုလက်ခံထားပေမဲ့လို့ဒုက္ခသည်အဖြစ်တရားဝင်အသိနဲ့ပြုကြတာမဟုတ်ပါဘူး။ဒါကြောင့်ဒုက္ခသည်တွေအတွက်လုံခြုံမှုဆိုတာမရှိပါဘူး။သွားလာနေထိုင်ရတဲ့နေရာမှာအကာအကွယ်မရကြပါဘူး။ဒီလိုအခြေအနေတွေကြားမှာလူခွင့်ရေးချိုးဖောက်နေကြတဲ့အစိုးရတွေရဲ့လုပ်ရက်တွေကိုခြောက်ပြပြီးလူခွင့်ရေးကာကွယ်မြင့်တင်မှုစူးစမ်းနေကြတဲ့သူတွေကိုအသိမဲ့ပြုပေးတဲ့အတွက်ပဲဖြစ်ပါတယ်။ဒီလိုအသိမဲ့ပြုပေးတဲ့အတွက်ခွန်အားတွေပို့ပြီးတော့ဖြစ်စေပါတယ်။တည်ဆုချင်းမြင့်ခရရတဲ့အတွက်ကရင်မျိုးသမီးစီယုံထွက်လဲကျမဂုဏ်ယူပါတယ်။တခြားမျိုးသမီးတွေအတွက်လည်းရှီရန်ကနေနမူနာကောင်းဖြစ်ဖို့မျှော်လင့်ပါတယ်။ဒုက္ခသည်စခန်းမှာကြီးလင်းကြရသူဖြစ်ပေမဲ့ဒုက္ခသည်တွေကိုယ်တိုင်လည်းကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွက်ပြန်ပြီးအကျိုးပြုနိုင်တဲ့တရားမမျှတမှုတွေကိုကျွမ်းလာနိုင်တဲ့ဆိုတဲ့သတင်းစကားမျိုးလည်းပေးရရောက်ပါတယ်လို့အမျိုးသမီးရေးစွန်းသက်တိရှင်စုချင်းမြင့်ခံထားရတဲ့နှောက်ကညောဖို့ပြောသွားတာပါ။နှောက်ကညောဖို့ဥဆောင်ပါဝင်လှုပ်ရှားနေတဲ့ကရင်အမျိုးသမီးအစည်းအရုံးဟာဆိုရင်လေနေဆက်ဒေသနဲ့ဒုက္ခသည်စခန်းတွေအတွင်းကအမျိုးသမီးတွေအတွက်စွန့်ရင်မြင့်တေးသင်တန်းတွေပို့ချပေးပြီးလူခွင့်ရဆိုင်ရာဘ ഹു တုတရတွေမျှဝေပေးတယ်လို့အမျိုးသမီးကောင်းဆောင်လေးပို့မှုဖို့ထွက်လာအောင်အပိကူညီနေတဲ့အဖွဲပဲဖြစ်ပါတယ်။အခုဆိုရင်ကရင်မျိုးသမီးစီယုံကနေမွေးထုတ်ပေးလိုက်တဲ့အမျိုးသမီးကောင်းဆောင်လေးအများပြားရှိနေပြီလို့နှောက်ကညောဖော့ကပြောပါတယ်။တကယ်တော့ဒုက္ခတဲ့အမျိုးသမီးတယောက်ဆွပြီးကိုကိုကိုတင်ငယ်နေစရာမလိုပဲကိုရှိတဲ့ပတ်ဝန်းကျင်ကိုတင်ယူစရာနေရာတစ်ခုအဖြစ်မှတ်ယူပြီးရနိုင်တဲ့ပညာခွင့်လမ်းတွေကိုအသုံးချပြီးအပတ်တကုတ်လေးလာစီးပူးမယ်။ကိုရဲ့ခွင့်ရေးကိုနားလည်ပြီးကိုယ့်ရဲ့ယုံကြည်ချက်ကိုရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုနိုင်တဲ့ဆိုရင်လူမှုတိုင်းဝိုင်းအတွက်အကျိုးပြုသူတူဖြစ်လာနိုင်ပါတယ်လို့နှောက်ကညောဖော်ကပြောပါတယ်
။အဝဲကေနဝရာဘာကဘာခေဘူးနေကိပတာဆဟာကဘာနော်ဖကေရဘာကဘာခေဒီပတာကမာပါဗမေကူကလပ်ဗမေတီဟီအကဘာတော့ဗမတ်တင်ရလာပတာလပကေရာဘာကညောဖော်
ဒုက္ခတွေဖြစ်လို့စိတ်ဖြစ်စရာမလိုပါဘူးဒုက္ခတွေဖြစ်ရတာကျမတို့ရဲ့အပြစ်မဟုတ်ပါဘူးကျမတို့လည်းလူသားတွေပါပဲလူသားအခွင့်အရေးအပြည့်အဝရှိပါတယ်ကျမတို့ကြိုးစားဖို့အရှုံးမပေးဖို့ပဲလိုပါတယ်။ဒုက္ခတဲ့စခန်းထဲမှာနေရင်းနဲ့ပဲကိုရနိုင်တဲ့ခွင့်လမ်းတွေကိုယူပြီးလေ့လာစီးပူးပါ။ဒုက္ခတဲ့စခန်းကိုကိုအတွက်သင်ယူစရာနေရာတစ်ခုလိုသတ်မှတ်ပါ။ရတဲ့ပညာရေးကိုရသလောက်လေ့လာသင်ယူပြီးလူမှုတိုင်းဝိုင်းအတွက်ကိုတက်နိုင်တဲ့ဘက်ကနေပြန်ပြီးတော့ကူညီပေးပါ။ဒီလိုနည်းနဲ့တိုးတက်မှုတွေရအောင်ယူနိုင်ပါတယ်လို့နှောကညောဖို့ကပြောသွားတာပါ။ခိုင်မာတဲ့ယုံကြည်ချက်နဲ့ဆွဲလုံးလာတာစိုက်ထုတ်မယ်ဆိုရင်တော့ကို့အတွက်အခွင့်အလမ်းတွေဆိုတာပေါ်ပေါက်နိုင်ပြီးအဲ့ဒီလိုပေါ်ပေါက်လာတဲ့အခါမှာလက်လွတ်ဆုံးရှုံးမခံဖို့သာအရေးကြီးပါတယ်။တကယ်တော့ဒုက္ခတွေပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူတဦးတယောက်တိုင်းဟာကိုတက်ဆွမ်းနိုင်တဲ့တတောင့်တနေရာကနေလူမှုအတိုင်းဝအတွက်အပြောင်းလဲတွေဖြစ်အောင်လုပ်နိုင်နေဆိုတာကိုစစ်ပွဲတွေအကြားပြေးလွှာရုန်းကန်ရင်ဒုက္ခတွေစခန်းအတွင်းမှာချီးပြင်းလာခဲ့ပေမဲ့လို့ဒီကနေ့မှာတော့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွင်းမှာသာမကနိုင်ငံတကာကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးကောင်းဆောင်တယောက်ဖြစ်လာခဲ့တဲ့နော်ကညောဖော့ရဲ့ဖြတ်သန်းမှုအတွေ့အကြုံတွေကတက်တည်ပြနေတဲ့စူရာတင်ပြရင်းနဲ့ဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ဒီမှာဖြေပြီးဖြေပါရှင
်။ဂုတဝတ်တူတာဆောင်တဲ့အမေရိကန်ခွင့်အစီအစဉ်မှာအမေရိကန်စီးပွားရေးအခြေအနေနဲ့ရိုက်ခတ်မှုတွေအကြောင်းကိုတင်ပြပေးရမယ်။အမေရိကန်စီးပွားရေးပြန်ကောင်းလာဖို့အချိန်ယူရအောင်မယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြပွားမှုတွေတကြောပြန်ဖြစ်ပွားလာနိုင်တယ်လို့လေးနေ့တစ်ကြိမ်ကျင်းပတဲ့အမေရိကန်ထွေထွေရွေးကောက်ပွဲလဲလာမယ့်နိုဝင်ဘာလအတွင်းကျင်းပဖို့ရှိတာကြောင့်အခုလိုမျိုးသုံးသပ်ကြတာပါ။အမေရိကန်စီးပွားရေးကရဲ့နဲ့ဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးမြန်မာအမေရိကန်ကုမ္ပဏီကြီးများအသင်းဥက္ကဋ္ဌကိုထွန်းတင်ကိုကျွန်တော်အောင်ကဆက်သွယ်မိမြင်တင်ပြပေးထားပါရခင်ဗျာ။
မင်္ဂလာပါကိုထွန်းနေဒီအမေရိကန်စီးပွားရေးရာခုအခါမှာဆိုရင်အကြဘက်ကိုတွားနေတာပေါ့လေဆိုတဲ့အခါကျတော့ဒီလာမဲ့ဒီလာပိုင်းတွေအတွင်းမှာရောအချိန်တွေဘယ်လိုဆက်ရှိမယ်လို့ခမန်းနေပါလဲ
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီမှာအခုစုံနေရတဲ့ပြဿနာကကိုဗစ် -19 နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံမှာ40 million တန်း40လောက်ကကျွန်တော်တို့အလုပ်လက်မဲ့ဖြစ်နေတယ်ခင်ဗျာဆိုအဲ့လိုမျိုးအချိန်တွေမှာအခုဒီမှာကြည့်လိုက်ရင် US မှာဆိုရင်တော်တော်များများလုပ်ငန်းတွေအားလုံးကရပ်နေပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့အလုပ်မသွားခွင့်မရတာရယ်လော့ကဒေါင်းဖြစ်နေတာရယ်။နောက်ဒီကိုဗစ်တီးကိုကျွန်တော်တို့အများကြီးရင်ဆိုင်နေရပါတယ်။နယူးယောက်ဆိုအများဆုံးကမ္ဘာအသိဆုံးပါပဲခင်ဗျာ။စတာတော့တရုတ်ပြည်ကစလာတယ်။ဒါပေမဲ့အမေရိကမှာတော်တော်ဒုက္ခရောက်တာကအမေရိကအများဆုံးရောက်တယ်ခင်ဗျာ။ economic အရာရောလူမှုရေးအရာရောကျန်းမာရေးအရာရောသုံးခုလုံးအရာအမေရိကကနံပါတ်1လို့မျိုးသွားနေတဲ့အခြေမျိုးဖြစ်နေပါတယ်ခင်ဗျာ။ဆိုတော့အဲ့ဒီအချိန်မှာဒီလာမဲ့လာတွေရောလာမဲ့လာတွေရောစီးပွားရေးကပြန်ပြီးတော့ တော်တော်လေးထောင်ပြတ်လာမယ်သို့မဟုတ်လည်း stable ဖြစ်လာမယ်တက်မှလာမယ်ဆိုတာကိုလုံးဝမမြင်ပါဘူးခင်ဗ
ျစီးပွားရေးဘက်မှာဆိုရင်တော့ဒါဟို American ဆိုရလည်းပဲဒီကြဆင်းနေတဲ့စီးပွားရေးကိုအားကံမှုဆိုပြီးတော့ဒီလွတ်တော်အောင်အစိုးရကနေပြီးတော့ဒီထောက်ပံ့ငွေတွေထုတ်ပေးထားတာပေါ့လေဆိုတော့အဲ့ဒီဟာဒီထောက်ပံ့ငွေတွေထဲမှာနောက်အထူးသဖြင့်ကဒီ unemployment benefit ပေါ့နော်ဒီအလုပ်လက်မဲ့ထောက်ပံ့ခြင်းမှာဆိုလို့ရှိရင်လည်းဒီတာမန်ပေးနေကြတဲ့တယောက်ကို6ဝါလောက်ပို့ပြီးတော့ပေးနေတာပေါ့ဆိုတော့အဲ့ဒါကလည်းဒီဇလိုင်လာအကုန်ဆိုလို့ရှိရင်ပြီးပြီပေါ့လေဒါပေမဲ့အခုထောက်ပံ့ခြင်းတွေလည်းရက်ပြီးနောက်ခုနလို unemployment benefit ဒီ6ဝါပေးနေတဲ့ဟာလည်းဇလိုင်လာကိုရက်ပြီးဆိုရင်ရောဒီနောက်ပိုင်းမှာအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်မလဲ
ဇူလိုင်နဲ့ဩဂတ်မှာကကျွန်တော်တို့ဘာဖြစ်လို့ဟိုဟာဖြစ်လဲဆိုတော့မမြင်ရသေးတာကရထားတဲ့ပတ်စံတွေရတချို့တွေ food stamp တွေရထားတယ်ရှိပါတယ်ခင်ဗျာအစိုးရဘက်ကနေပေးထားတဲ့ဟာတွေ job မစွာလို့သူတို့ benefit တွေရထားတာတွေရှိပါတယ်အဲ့ဒါတွေကအားလုံးကဇူလိုင်ဩဂတ်မှာကုန်သွားမှာပါခင်ဗျာအစိုးရဘက်ကနေပြီးတော့အလုပ်လက်မဲ့ပေးနေတဲ့ဟာတွေကလည်းသူ့မှာ fund မရှိတော့ဘူးခင်ဗျာဆိုတော့အဲ့ဒီဥစ္စာတွေကိုလူတိုင်းအင်လာကပေးရမယ်ခင်ဗျာနောက်ပြီးတော့သူတို့အိမ်ကားရဲ့ insurance တွေပေးရတယ်ခင်ဗျာ။နောက်ကားရဲ့ note ပေးရပါတယ်။ကားအတွက်လာစင်ချိန်နေရတဲ့ဟာတွေကသူတို့အတွက်မှာတော်တော်ကိုအခက်အခဲရှိလာလိမ့်မယ်ခင်ဗျာ။ပေးဖို့အတွက်ကိုဘာဖြစ်လို့လဲဆိုတော့ဒါကြောင့်ကျွန်တော်တို့ property တွေမှာ real estate တွေအိမ်ဆောက်ဦးအိမ်ယာမြေယာမှာအကိုကြည့်လိုက်မယ်ဆိုရင်ဒီနှစ်မှာဆိုရင်အများကြီးအိမ်တွေကဗန်ထဲကိုရောက်လာမယ်လက်ထဲကိုခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ first quarter 2021မှာကိုရဲ့ tax ပေးရတော့မယ်အကိုနေလာတဲ့အိမ်ရဲ့တက်ကိုအကောပေးရတော့မယ် January February March မှာပေးရတဲ့ခါကျတော့ဒီအိမ်တွေတော့များများတွေက market ကိုပြန်ပြီးတော့ဘန်ရဲ့လက်ထဲကိုရောက်လာမယ်ကိုရဲ့
ဟိုပြီးခဲ့တဲ့ရက်ပိုင်းမှာဆိုလို့ရှိရင် American ပြည်နယ်20ကျော်တယ်20ကျော်လောက်မှာကဒီ COVID-19 ကူးစက်မှုတွေဟိုအမြင့်ဆုံးရောက်သွားတယ်ဆိုတဲ့သတင်းတွေထွက်လာတယ်ဆိုတော့လာမယ့် September မှာလည်းပဲ COVID-19 ဒီ second wave ပေါ့လေနောက်တစ်ကြော့ပြန်ပြီးတော့လာနိုင်ခြင်းရှိတယ်ဆိုပြီးတော့လေဒါခုနလိုပေါ့ဟိုပညာရှင်တွေကျန်းမာရေးပညာရှင်တွေကသုံးသပ်ထားတာဆိုတော့ဘယ်လိုအခြေအနေရှိနိုင်ပါမလဲ
အခုလာမယ့်အခြေအနေကကိုယ်ပိုဆိုးမယ်ဘာဖြစ်လို့လဲဆိုတော့ဘာဖြစ်လို့ဆိုးနိုင်တယ်လဲဆိုတော့လူတွေကတော်တော်ဟို social distancing လည်းမသုံးတော့ဘူးကိုယ်နောက်ပြီးတော့ mask တွေဘာတွေလဲတခါတလေကျတော့မထည့်တော့ဘူးနောက်ဒီနေ့ဆိုကျွန်တော်တို့ဒီကနေပြီးတော့ Texas ဆိုပါတော့ကိုယ်ဒီအကိုပြောတဲ့ 20 state တွေမှာတော်တော်များများကကြောင်းလဲပြန်ဖွင့်နေကြဖွင့်ခြင်းကြတယ်ပေါ့ကိုယ်အဲ့ဒီအချိန်မှာကျတော့သူတို့ကဘာလုပ်မလဲဆိုတော့ mask ကိုလုံးဝသုံးခိုင်းမယ် social distancing လုပ်ပြီးတော့ကျောင်းကိုပြန်ဖွင့်ဖို့စူးစမ်းနေကြတယ်ခင်ဗျ။ဒါပေမဲ့လူထုအားလုံးကတော်တော်များများကသိကြတယ်အဲ့ဒါရုပ်စာကဖြစ်ဖို့မလွယ်ဘူးခင်ဗျ။ဘာလို့ဆိုတော့ second wave ကလုံးဝမှန်ပြီးသားလည်းဖြစ်နေတယ်။ရောက်လဲရောက်နေပြီခင်ဗျ။တချို့ state တွေဆိုကိုပြောလို့20တောင်မဟုတ်ဘူးက25 20 28 state တွေအားလုံးက level 20မှာရှိနေတယ် nation wide အခုလုံးမှာအဲ့ဒီ level က9တို့9တို့4တို့ရောက်သွားပြီပေါ့ရဆိုတော့ infected person တွေက daily ကိုများများလာတယ်ဆိုတော့ covid ကပိုပြီးအာသန်နေပေါ့ရ
တစ်ဖက်မှာလည်းပဲဒါအခုဒါ November ဆိုလို့ရှိရင်ဒါ American သမရယူကောက်ပွဲအထူးလေးယူကောက်ပွဲလာပြီဒီစီးပွားရေးနဲ့ American စီးပွားရေးနဲ့ပတ်သက်ပြီးတော့သမရ Trump ရဲ့မူဝါဒတွေကလည်းဘယ်လောက်တိအောင်ဟိုအထောက်အကူဖြစ်စီပါလဲ
ဆိုတော့ခုဖြစ်ဖို့ဆိုတာကကိုရဲ့သူကောင်သူကလုံနေတာကအခုဟာကဘယ်လိုလဲဆိုတော့ agriculture ကိုတရုတ်ပြည်ကအများကြီးကျွန်တော်တို့ cotton တို့ကျွန်တော်ဘာကွန်ပေါ့ကိုရဲအဲ့ဒါရဲပဲတို့ဘာတို့ကတော်တော်များများ volume အရယူတဲ့ကမ္ဘာအခြေဆုံးကျွန်တော်တို့ export လုပ်တာကအဲတရုတ်ပြည်ကိုကျွန်တော်တို့ export လုပ်တယ်ပေါ့ကိုရဲဆိုအဲ့ဒီအချိန်မှာ तू ကဒီဥစ္စာကိုလည်း तू ကဖြတ်ပြီးတော့လုပ်ပေးနေတယ်တရုတ်နဲ့လည်းမိတ်ဖွဲ့ပြီးတော့ဖြတ်ပြီးတော့အထောက်ပံ့နေရဖို့အထောက်ကူနေရဖို့အတွက်ကိုဒီရွေးကောက်ပွဲမှာတော်တော်လေးကိုစီးပွားရေးတက်လာရင် तू အတွက်ကတော်တော်ကောင်းတယ်မတက်လာခဲ့ရင် तू အတွက်ကတော်တော်လေးကို chances က very weak ဖြစ်နေတယ်စီးပွားရေးအရာကောကျမရေးအရာကိုကျွန်တော်တို့နောက်ပညာရေးဘက်ကလည်းဘယ်လောက်ထိကျွန်တော်တို့ဖွင့်နိုင်မလဲဆိုတာလာမယ့် fall မှာကျောင်းနေဖွင့်နိုင်ဖို့အဓိကမဖွင့်ခဲ့ရင်ဒီမိသားစုတွေအားလုံးကတိမ်ထဲမှာပဲနေပြီးတော့စီးပွားရေးလက်ချဆင်းမယ်ကျွန်တော်တို့နိုင်ငံရေးအားလုံး policy ရော foreign policy ခေါ်မှာပေါ့နိုင်ငံရေး policy မှာလည်းကျွန်တော်တို့ကကြိုင်ခဲ့မယ်အဲ့ဒီအပြင်ကိုကျွန်တော်တို့စီးပွားရေးကတော့အခုထိပဲဆရာရဲ့ဘယ်လိုမှအပေါ်မတက်လာဘူးခင်ဗျဘယ်လိုမှမမြင်ဘူးလည်းမမြင်ဘူး
နောက်ဆုံးမိကောမှာဆိုတော့ဒီအမေရိကန်မှာတော့ခုနလိုပဲစီးပွားရေးလုပ်ငန်းတွေရဲ့မှာလဲဒါမြန်မာတွေလုပ်နေကြတဲ့ဟိုလုပ်ငန်းတွေလည်းအများကြီးပါတာပေါ့လေဆိုတော့ဒီလိုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရောဟိုဘာတွေကြိုပြီးတော့ဒီအခြေအနေရရအတွက်ဘာတွေကြိုပြီးတော့ပြင်ဆင်ထားရင်ကောင်းမယ်လို့ထင်ပါလဲ
ကျွန်တော်တို့ဒီမှာအခုဆိုရပေးနေတာက SBA loan လို့ခေါ်ရခင်ဗျအဲ့ဒီက Small Business Authority ကနေပြီးတော့သူတို့ကနေပြီးတော့ loan ထုတ်ပေးတယ်ရခိုင်လုံးကကိုပြောရင်ယုံတော်ယုံမှာမဟုတ်200ခန့်200ခန့်လုံးပဲတစ်နှစ်ကိုပေးရမှာခင်ဗျအဲ့ဒီဟာလေးတွေကိုတို့ကထုတ်ပေးတယ်လုပ်ငန်းရှင်တွေအားလုံးပေါ့နော် small business ဆိုတာကအသေးစားလုပ်ငန်းရှင်တွေရဲ့အလက်ဆက်လုပ်ငန်းရှင်တွေအားလုံးကို ထုတ်ပေးပြီးတော့သူတို့ပတ်မပြောက်သွားအောင်မပတ်ပြောက်သွားအောင်အစိုးရနေပြီးတော့အဲ့ဒါလေးတွေပံ့ပိုးပေးတယ်။ဘာကနေတဆင့်လုံးတွေထုတ်ပေးတယ်ခင်ဗျ။နောက်လုံးတစ်ခုကကျွန်တော်အဲ့ဒါကိုမြန်မာကွန်တယ်ရီအားလုံးသိအောင်လည်းပြောပြအောင် disaster loan ဆိုတာတစ်ခုရှိသေးတယ်ကိုရ။အခုစီမှာအလုပ်သမားတွေရှိနေတဲ့အချိန်မှာအလုပ်သမားတွေကိုမထုတ်ဖို့အဲ့ဒီအလုပ်သမားတွေကိုဆက်ထားဖို့အတွက်အခု loan တသက်ထုတ်ပေးတယ်ကိုရ။အခုပေးထားတဲ့လာခရဲ့ 2.5% 200ခိုင်နှုန်း 1.5 ခိုင်နှုန်းကိုအခုအဲ့ဒီပေးအတွက်ကိုထုတ်ပေးတယ်အလုပ်သမားတွေကိုမထုတ်ပါနဲ့ဆက်ပြီးတော့ထားပါကျွန်တော်တို့ဘက်ကနေပြီးတော့အဲ့ဒီပတ်ဆောင်အစိုးရကြီးပေးတယ်ကိုဆိုတော့တခုပဲလုပ်ပါရတဲ့ loan ကိုရအောင်ယူပါအဲ့ဒါကိုမကြည့်ပါနဲ့ကျွန်တော်ဘယ်လိုဆက်မလဲဘယ်လိုလုပ်မလဲဆိုတာကိုမကြည့်နဲ့ 2% ဆိုတာကဟိုအင်္ဂလိပ်လိုခေါ်တော့ steal ပေါ့အလကားရတဲ့ပုံစံပဲကိုရယ်ဆိုတော့လုပ်ပါယူပါယူပြီးတော့စီးပွားရေးကိုစီးပွားရေးမှာကိုယ့်အပတ်ဆောင်ငင်းကြီးမြုံနံပြီးတော့ရှေ့ကိုဆက်ယူသွားပ
ါအခုစက်ပြီးသိပ္ပံရဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မချင်းမျိုးသက်ပါတွေ့ခံတာတိုးတက်လာအောင်ဒီအစီအမံကောင်းကောင်းနဲ့ဆက်မှုလဲရဖြစ်လာဖို့အပြင်စိုက်ပျိုးတာကနေဈေးွက်ရောက်တဲ့အထိအဆက်ဆက်ဆင်းရဲကြစီမံခန့်ခွဲတဲ့ဤပညာနဲ့ဈေးွက်အစီအမံပါလိုအပ်နေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်ဒီလိုဤစနစ်ကြကြစီမံခန့်ခွဲနိုင်နေဆိုရင်မြန်မာနိုင်ငံမှာ COVID-19 ကင်းဆယ်ကူညီရန်ပုံငွေနဲ့ Home Garden လို့ခေါ်တဲ့အရင်ဥယျာဉ်စိုက်ပျိုးရေးကိုအားပေးဖို့လုပ်နေတာအတွက်အကျိုးဖြစ်ထွန်းနိုင်တယ်လို့ဆိုပါတယ်။ဒီအင်ရဥယျာဉ်စိုက်ပျိုးရေးကိုဘယ်အတိုင်းတာထိလုပ်နိုင်မှာပါလဲ
။ကျွန်တော်ကောင်းဆောင်ရေးကိုကျောင်းစာအင်နိုဖေ့စ်စတင်တယ်။ USAB ဒီရဲဆိုကိုလုပ်ခိုင်းတာ။အဲဆိုဘာဖြစ်လို့ဒီဥစ္စာဒီလိုမျိုးမလုပ်ကြလဲဆိုရင်ရေအကန့်အသတ်ရှိတယ်။စိုက်ပျိုးရတဲ့အချိန်မျိုးမရနိုင်ဘူး။စိုက်ပျိုးရေရနိုင်အောင်ဆက်လံပြီးလုပ်လို့တယ်။နောက်ပြီးသူတို့ဒီလုပ်တဲ့လူတွေရဲ့ဈေးကွက်ပေါ့နော်။တူတူဆန်းဆန်းငရုပ်လုပ်မယ်၊ရုပ်ဒီလုပ်မယ်၊ချင်မောင်လုပ်မယ်၊ဖီယုံတခွားအလုပ်ဒီပြိုင်နဲ့ထွက်လာတောင်းလို့မရဘူး။ဒါဒါရီကကျွန်တော်အင်္ဂလိပ်မှာကြုံရတယ်။အင်္ဂလိပ်မှာလည်းကျန်းကျင်လေးတွေရုပ်ပြီးပို့လို့မရတဲ့ခါကျတော့ဒီပုံတစ်ခေါက်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေ။တော့ပြီးတော့ရမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမဲ့ဟာကဘာလဲဆိုတော့ value chain စပြီးတော့ site ဓာတ်နေတော့ဈေးကွက်အစီမံလိုတာပေါ့ဆရာမရဲ့။အခုကဈေးကွက်တွေရတယ်ပြင်ပမှာပိတ်နေတော့ border ပိတ်နေတော့ပတ်လာတဲ့ဟာတော့ဒီပုံဘာပြရလို့ဝအောင်စားမှာနော်။ဒါပေမဲ့ရေရှည်မှာတော့ဒီထွက်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard ကျစီကျွေးခေါ်တဲ့စိတ်တော့ကင်းတဲ့ဤနန်လေးနဲ့ထုတ်နိုင်မယ်ဈေးကွက်ချန်နိုင်မယ်ဆိုရင်တော့တော်တော်ကလာလာကောင်းတဲ့တိုက်ပြေးထုတ်လို့ရတဲ့ငန်းတစ်ခုပါပဲဒီဥစ္စာတော်တော်ဒီဥစ္စာကိုဘယ်လိုလုပ်မှလဲဈေးကွက်ဘယ်လိုလုပ်မှဆိုရင်တော့ဒီနေ့ကျွန်တော်တို့အနေထားဈေးကွက်အနေထားကြည့်လိုက်ရင်အားရစရာမရှိဆန်းတော့
ဘာကြောင့်အားမရစရာဖြစ်နေတာပါလဲ
ဒီနာအားလုံးကဘယ်လက်ထွက်ခေါ်တဲ့အယူနှစ်ခုနှစ်ဖက်ဈာကျုပ်ချုပ်ထားတဲ့ဈေးကွက်မှာမဟုတ်ပါပဲနဲ့သူတို့ကြရဈေးကိုသူပေးတဲ့ဈေးမှာယူမရတဲ့ဈေးကွက်သွားကြုံနေရတဲ့အတွက်ဒီဈေးကွက်မရေမရမသိမရှာမှုအောက်မှာဒီစိုက်ကြွေးရမထုတ်တဲ့ကလည်းရှိတော့ဈေးကွက်ကိုလည်းဟိုရေနဲ့စက္ကရာလိုးလိုးဈေးကွက်ကလည်းအဓိကပဲဒီပစ္စည်းတွေကိုပတ်မဲ့ဈေးကွက်ကိုလည်းနိုင်ငံတော်ကကျွန်တော်တို့ပေးလို့မရယူရရောင်းရမယ်စနစ်ခက်အပြန်အလှန်အချိန်မီွေးကိုသူတို့ကျင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန်ကိုက်စီမံထိုက်ပြုထုတ်လုပ်နိုင်တဲ့စနစ်မရောမရင်ယနေ့ထိပဲပြုတ်ပြီးဒီဒဇန်မှာဒီစီဝိုင်းသမားတွေပေးလို့မရယူပြီးတော့လုပ်နေရတဲ့အနေထားအနေလွတ်မယ
်ဒီအိမ်နောက်ပြေးဈေးဆိုင်တဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာပြည်နိုင်ငံမှာလုပ်နေတယ်ဆ
ရာအိန္ဒိယဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီအဲအခြားနိုင်ငံ NGO တွေဖြစ်တဲ့အမေရိကန်ကျွန်တော်တို့ Seattle က Landesta ဆိုတဲ့ NGO ကုမ္ပဏီကလည်းအဲ့ဒီတမောင်းမှာပင်ချန် Home Garden တွေကိုတိုးချဲ့ဆိုင်ဖို့ဘူးဒီလိုတော့မယ်သူတို့ကနိုင်ငံနိုင်ငံမှာလုပ်တယ်ပမှုပေးတယ်စီနန်နေလို့အိမ်ချန်နေဆိုင်ကျူးစီအိန္ဒိယနိုင်ငံကြီးရဲ့ကောင်းဆောင်လေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုပ်ပြေးတယ်အဲ့ကြီးမတဲ့ဟာကြီးတော့ရေအားလုံးရောက်တယ်ရောက်တော့သူတွေကအိမ်ရင်းဝင်းထဲမှာသင်္ကန်းတွေစိုက်ကြတယ်နောက်စားသုံးတဲ့ demand ကလည်းသူတို့ဒီအားလုံးကဟင်းသီးရဲ့စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်ထဲမှာဝင်အဆင်ပြေတယ်ကျွန်တော်တို့ပြည်ထဲကတော့ပူရှန်တဲ့ဟာကြီး surplus တွေပူတဲ့ဟာကိုကျွန်တော်ဘယ်လိုဒါကိုအကျိုးရှိအောင်ထပ်ကုန်နေနဲ့ဘယ်လိုလုပ်မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ Home Garden ဆိုတာနဲ့ project တွေနဲ့ထွက်လာတဲ့အိုရှန်နဲ့ပစ္စည်းတွေကိုဘယ်လိုလုပ်ရင်ကောင်းလဲဆရာ
ကျွန်တော်ဆရာမကတော့ပမာပြီးမှာတက်ပြီးမှာ coffee gin တွေ coffee gin တွေအားလုံးကယနေ့အောင်ရင်းမဲ့ရိတ်သိမ်းတဲ့ခါကျတော့ဈေးကွက်မရှိဘူးပြည်ဈေးကွက်ပိတ်လိုက်တဲ့အတွက်ကိုပြေဌာနလူတွေနဲ့ပြည်ထောင်ကချပါတဲ့ဈေးသားတွေမှာလူလူနေရတဲ့နေသားပေါ့နော်အခုနောက်ပိုင်းမှာသူ့လိုပဲတန်ဖိုးရှိတဲ့ပြည်နယ်ပြည်သူကျွန်တော်တို့ထည့်တဲ့ပြည်ပြီး တလုံးကနေဆို900လောက်ရှိတာနေတာမဟုတ်ဘူးတိရမဒီရက်ဆောက်တို့ဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံးပတ်လဲမြင်မဆုံးကျွန်တော်တို့တရချံကြီးတွေမလေးပောင်းဝင်ရင်ဗေဒရာကြောင့်တဲ့စိန်ကိုင်းတော့မြေသားအဲ့မှာတရချံတွေဒီနောချင်းအပြည့်ပဲဟိုမဆုံးမြင့်မဲ့ရိတ်သိမ်းပြီဒါမှမဟုတ်ဒီတရအသီးတွေဒီဒီလိုပြရစီပိတ်ကထားတွေ့ရင်ဒီတို့မှာဒီတရအသီးတွေကိုပြည်သိမ်းမယ်တဲ့ရောင်းရကျွန်တော်ကတော့ဒီလိုဆုံးရှုံးပါတော့အများကြီးပဲဖေးရဲသွားဒီတိုင်းမှာပဲအလူတွေရှမ်းပြည်မှာရိတ်တော့ပဲအများကြီးထွက်တော့ပဲခရမ်းကြီးနေအီလီကန်နဲ့ထွက်တော့မယ်အထမခံတဲ့ဤနန်တွေဖြစ်တဲ့အတွက်ဒီဤနန်တွေဆိုရိတ်သိမ်းပြီးတော့ဈေးကွက်မှာရှင်းရှင်းမလာလို့ရှိရင်နိုင်ငံတော်စုအနေနဲ့ဘာလုပ်မလဲဆိုတာဒါကျွန်တော်တို့အစွတ်အကြောင်းဖြစ်သွားပြီအဆုံးထိကျွန်တော်တို့တိုင်းပြည်ရဲ့ထုတ်ကုန်တွေအကျိုးရှိအောင်လုပ်ပစီမံနေဦးတော့ဂျပန်ဘလို့စီမံလဲခုနဒီ previous shock တွေတိုင်းနေဒီနေဒီရာတခုမှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစိုးရဖွဲ့တဲ့သမားကို task force တွေဖွဲ့ပြီးတော့ cold storage facility တခု prefecture တိုင်းမှာသူစောက်ပေးတယ် prefecture 90ဆိုတော့အခု90အခုတလုံးကတော့ဈေးတော့ကြီးတော့ဒါတုံးဆိုရင်လည်းကျွန်တော်တို့မတက်နိုင်ဘူးဒီကန်တန်းလေးတော့တန်တဲ့ prefecture တိုင်းမှာတလုံးကြီးစောက်ပေးတဲ့အတွက်ဒီသမားဒီချိန်မျိုးသူထွက်လာသမျှသီးနှံကျွန်တော်ပြောနေတဲ့ချမ်းပြတ်ထွက်တဲ့သီးနှံအားလုံးခရမ်းမုံလာဂေါ်ပီခင်းချက်တော်အာလူအခုထွက်တဲ့မျိုးကိုသူကအလုံးသန္တနာသွားပူပေးခန္ဓာအလုံးတိစီစေကျော်တန်းစင် grading ဘက်ထုတ်ပို့ပြီးတော့ market ရောက်ပို့ပေ
းစိုက်ပျိုးထွက်ကုန်တွေကိုတိစီပေးမယ်အအေးကန်းကုန်လုံစခန်းကြီးတွေကိုဂျပန်မှာဆောက်လုပ်နိုင်နေတယ်မဆောက်လုပ်နိုင်တဲ့မြန်မာနိုင်ငံမှာရောဘယ်လိုလုပ်နိုင်ပါသလဲ
သူတို့ကကုန်တွေနဲ့ charge အကုန်နဲတဲ့ full facility ပေါ့ဗျာ inland outland လောက်ရှိတဲ့ aircon တွေ aircon တွေကိုအခုကသီးနှံခင်းတဲ့ကြံခင်းရဲ့အောက်ကနေ inland တခုတွင်းပေးမယ် aircon နဲ့ဘိုလုံရဲ့ aircon တွေ outland နဲ့ထွက်မယ်ဒီလိုကိုစွေရိုင်းလုံးနိုင်နောက်ကိုစွေမလုံးနိုင်ဘူးဒါတိတ်ဘော်တော်လူကများမယ်ဆိုရင်အချောက်ခံတယ်ချမ်းမီမှာနေအောင်24နိုင်အချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘယ်လိုပက်ကင်းတိမ့်တိမ့်ပဲဈေးကွက်မှာသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်ဒါတင်ဒုတိယနေ့ပေါ့နော်တတိယနေ့ကတော့ပါတီရှင်းတော့လောကဖြစ်နေတဲ့ juice ဖြစ်နေတဲ့တရေတီးလိုဟာမျိုးတွေခဲမြင်လိုမျိုးကျတော့ juice ကိုလုတ်ထုတ်လို့ရတယ်အရှိတောင်ရှာမှာကျွန်တော်ကောင်းကောင်းကို supply လုပ်လို့ရတယ်တဲ့ juice ပူနေထားမှဆိုရင်တတိယဖြစ်တော့တဲ့ကိုဒီအနှစ်ထုတ်ပြီးတော့ဒါကိုပရစလုပ်ပြီးတော့ဘလို့အေးခံပြီးတော့ပုတ်သက်စေပါညာစကြလုံးမှာပရစာဗေးရှင်းတွေလုပ်ပြီးတော့များလုပ်နိုင်လို့ရှင်တော့ဒီစားရှင်းမှာလာလာရှိကြတာခဲညင်လိုက်တိုင်းမှာလာတူဒီခဲညင်တွေအားလုံးကိုပြုတ်ပြီးတော့ကက်ချပ်ပေါ့ခဲညင် sauce လုပ်ပြီးတော့နိုင်ငံတကာပို့ပဲပေးတယ်ဆိုကျွန်တော်ပုံမှန်ကပေးရ17တန်းလောက်စိုက်တယ်စီတွက်သီးနှံက15တန်းလောက်စိုက်တယ်အားလုံး25တန်းလောက်စိုက်တယ်နော်25တန်းလောက်စိုက်တဲ့ဒီဟာတွေပေးသီးနှံတွေတင်ဘူးလေးတွေလူကြီးကနဲ့ပဲဒီကိုပြုတ်ပြီးတော့ဒီကသိသိပြီးရောင်းတာလေဒီမှာပဲရှုပ်ပြီးဆိုရင်လည်းလက်တိုက်လက်သက်ကိုကျွန်ရှုပ်နေတိုင်းမှခါရတော့เนาะဒီဘူးမှကဲမဲ့သူရှိတယ်နေသားဖြစ်နေတယ
်ဆိုက်ကျွေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားချက်နဲ့ပဲဒီတင်းပတ်တဲ့သိပ္ပံနဲ့ဤပညာသံဃာကိုဒီမှာပဲကျင်းလာလိုက်ပြီဆိုနောက်တစ်ပတ်မှာကျန်းစီဆုံးရအောင်
ကျောင်းလာစကူရဲ့တောက်စာနေအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတစ်လှည့်ပြောပါအောင်မယ်။အမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကမိဘနဲ့အတူရောက်လာအခြေချနေကြတဲ့တရားဝင်အထောက်အထားမရှိသူတိမ့်တဲ့ချီကိုနိုင်ငံတွေကညှင်မထုတ်အောင်ကာကွယ်ထားတဲ့အစီအစဉ်ကိုထရမ့်အစိုးရဖျက်ခဲ့တာတရားမဝင်ဘူးလို့နိုင်ငံတော်တရားရုံးချုပ်ကကြာတာရင်းတွေကဆုတ်ဖြတ်ခဲ့ပါတယ်။ဒါကလို့ခေါ်တဲ့အစီအစဉ်ကိုဖျက်သိမ်းဖို့အစိုးရဘက်ကခိုင်လုံတဲ့အထောက်အထားမပြနိုင်ခင်တူဆိုပြီးဆုံးဖြတ်ခဲ့တာပါဒီဆုံးဖြတ်ချက်ကြောင့်အလွယ်မရောက်ခင်တွေကအမေရိကန်မှာအထောက်အထားမရှိဘဲနေထိုင်နေကြသူ9သိန်းလောက်နိုင်ငံထဲမှာဆက်နေထိုင်စတင်အလုံးလုံးနိုင်ကြမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ယူဖို့အရေးချင်းရှိဘူးလို့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်တန်ကပြောကြားလိုက်ပါတယ်အင်ပီရိုမှာသူတာဝန်ထမ်းဆောင်ခဲ့တဲ့အကြောင်းကိုတွင်းမှတ်တမ်းဖြစ်ထုတ်ဝေမဲ့The room where it happened ဟာအုံးနဲ့ပတ်သက်လို့ ABC သတင်းဌာနနဲ့တိသက်မင်းမြန်ကမှဂျွန်ဘူလ်တန်ကအခုလိုပြောခဲ့တာပါ။နာဆီရီအုံပြုခဲ့တဲ့တင်ဒီကေတာနဲ့ American သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲ COE ကြော်ညာဒါဇင်နဲ့ချီကို Facebook လူမှုကွန်ရက်ကဖယ်ရှားခဲ့ပါတယ်။နိုင်ငံရေးအတိုက်အခံအဖြစ်နာဆီရီသတ်မှတ်ရမှာသုံးတဲ့အနီရောင်ထရီဂန်ဇောက်ထိုးတင်ဒီကေတာကို Trump မဲဆွဲ COE ဆိုင်ရာ post တွေနဲ့ကြော်ညာရီမှာသုံးထားတာကြောင့် Facebook ရဲ့အမုံတရားပြန်ပွားမှုဒါစီရေမူဝါဒနဲ့မကန့်ညီတဲ့အတွက်ဖယ်ရှားခဲ့တယ်လို့ Facebook ကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့အရှိတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးရုံးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ COVID-19 ကာယရောဂါဖြစ်နေချိန်မှာအခုလိုမျိုးအင်တာနက်တွေဖြတ်ထားတဲ့အတွက်အခြားသားပြည်သူတွေရဲ့အသက်ပေါင်းများစွာလည်းအန္တရာယ်ရှိစေတယ်လို့သတိပေးထားပါတယ်။နိုင်ငံတော်လုံခြုံရေးအခြေအနေတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်၉မြို့နယ်မှာ
နောက်ဆက်ကိုကျွန်တော်တွေကစပြီးအင်တာနက်လိုင်းတွေကိုဖြတ်တောက်ဖို့မြန်မာအစိုးရရဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကဆက်သွယ်ရေးကုမ္ပဏီတွေကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ VOA မြန်မာဝိုင်းအစီအစဉ်တွေကိုညာ9:00နာရီကနေ10:00နာရီအထိ
This program has come to you from the Voice of America, Washington.